င်ဆက်ရအောင်နမောတတ္တဘဂဝါဒောအရဟတောသမ္မာအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝါဒောအရဟတောသမ္မာသမ္ဗုဒ္ဓတ္တအန္တောစရာပိစရာစရာညသတိတာပဇာတံတံဂေါတမပု္ပ္ပာမိကောအိမံဝိဇရယေစရာသီလေပဋိဒ္ဓာယနရောသပညောစိတ်တံပြင်းဉ္စဘာဝယာအာတာပိနိဘဂောဗိကုသောဣမံဝိဇရယေစရာပါဒုပါဒုကဲဥဇံတို့ရှေ့ပိုင်းနှစ်ကြိမ်မှာရှင်မဗုဒ္ဓဂေါသသူကြံရေးဖို့အတွက်ရှေ့မှာနိဒ္ဒံပိုင်းရေးခဲ့တဲ့အဲ့ဒီနိဒ္ဒံပိုင်းကိုပဲစာမျက်နှာ6ဒီနှစ်ကြိမ်ပြီးသွားပြီနောက်ပိုင်းကမခက်တော့ပါဘူးဖတ်စာပုံစံမျိုးနဲ့သွားမယ်ဟုတ်လားဒီလိုပဲသွားမယ်မခက်တော့ပါဘူးဆိုတဲ့စကားလုံးနဲ့ပဲသွားလိုက်တာအားရှိတယ်နော်ကဲသီလနိဒ္ဒေသာဆိုပါဠိစာပေထဲမှာဥဒေသာဆိုတာအကျဉ်နိဒ္ဒေသာဆိုတာအကျေပဋိနိဒ္ဒေသာဆိုတာအလွန်အလွန်အကျေလို့ခေါ်တယ်နိဒ္ဒေသာရဲ့ရှေ့မှာပဋိဆိုတဲ့စကလုံးပါရင်အကျေကြီးလို့ပြောတာဟုတ်လားတချို့နေရာမှာဥဒေသာနိဒ္ဒေသာနှစ်ခုပါရင်ဥဒေသာဒီအကျဉ်နိဒ္ဒေသာဒီအကျေတချို့နေရာမှာအပိုင်း၃ပိုင်းခွဲပြီးလို့ရှင်ရင်တေဥဒေသာနိနိဒ္ဒေသာ၃ပဋိနိဒ္ဒေသာဆိုတာဥဒေသာဒီအကျဉ်ကလေးနိဒ္ဒေသာတာမကြင်မကြေဖြစ်သွားတယ်ပဋိနိဒ္ဒေသာတာအကျေကြီးဟုတ်လားအခုသီလနိဒ္ဒေသာသီလနဲ့ပတ်သက်ပြီးတော့အကျေပြဆိုဦးမယ်တဲ့ဘယ်လိုပြသွားမှာလဲဆိုရင်မာတိကကောင်းဆိုင်ခုနှစ်ခုနဲ့တစ်ကနေပြီးတော့ဗာလဲခွန်တီဒီကောင်းဆိုင်ခုနှစ်မျိုးနဲ့ပဲပြောသွားမယ်သီလနဲ့ပတ်သက်ပြီးတော့ကောင်းဆိုင်ခုနှစ်မျိုးနဲ့ရှင်းသွားမှာဖြစ်တယ်လို့ပမာတိဟုတ်လားဒုတဲ့ပညာစသည်တို့နဲ့လေးပဲဒီကောင်းဆိုင်မျိုးနဲ့ပြီးရှင်းသွားမယ်ကဲအလုံးပြိတ္တမမီအောင်သီလနိဒ္ဒေသကိုစပြီးတော့ဖတ်ပါသီလနိဒ္ဒေသရရှင်ဖြေလိုက်တဲ့ကာရာထေးမှာသီလေပဋိဌာယဒီအားနဲ့စတယ်သီလေပဋိဌာယသီလဆိုတဲ့စကလုံးနဲ့ပတ်သက်ပြီးတော့အကျေဖွင့်တဲ့နေရာမှာသာဂရဆရာကငါဒီအမေပု္ပ္ပာခုနှစ်မျိုးနဲ့ကိုယ့်အကိုမေးပြီးတော့ကိုယ့်အကိုဖြေပြီးတော့ရေးသွားပါမယ်တဲ့တေပေတရားစာသီလလေပေလိုအနေကြောင့်သီလလို့ခေါ်ရတာလေသီလရဲ့လက္ခဏာသီလရတာသီလပစ္စုပ္ပန်သီလပဋ္ဌာန်ဆိုတဲ့လက္ခဏာဒီစတုကကဘာတွေလဲသီလစောက်တည်ခြင်းပြဘာတွေအကျိုးရှိမှာလဲသီလအမျိုးအစားကဘယ်လောက်များကွဲပြားနေသလဲသီလငြိမ်းချမ်းကြောင့်တရားတွေကဘာတွေလဲသီလဖြူစံကြောင့်တရားတွေကဘာလဲဒီပု္ပ္ပာခုနှစ်မျိုးကိုတစ်ခုစီတစ်ခုစီဖြေပြီးတော့အကျေအားဖြင့်ရေးသွားပါမယ်လို့ဒီလိုကောင်းစဉ်တတ်ထားတာကဲအဲ့ဒီထဲမှာပထမအဘိတရားဒီသီလမိသနည်းဆိုသီလမိတဲ့တရားကဘာလဲဒါကိုသူဟာသူဖြေတော့မယ်ဖဘာသီလမိသတရား အဲသူအထာကရာစကလုံးတိုင်းပဲတည့်ရမြန်တာစေရနာသည်၎င်းစေရသိက်သည်၎င်းသံဝရသည်၎င်းအဝိတိတ်ကမသည်၎င်းသီလမိတို့သူကဒီလိုသုံးထားတယ်နော်လားအဲ့ဒီမှာ စေတနာဆိုတဲ့စကလုံးကတော့သင်ယူတက်တုံသင်တုံးကလည်းဒီဝဟာရကတော့တူတော်များများသောပါနဲ့စေတသိက်ဆိုတာစကလုံးကိုလည်းပဲသိကြပြီပံဝရပံဝရစတာပိတ်ဆို့ကျင်းစောင့်စီခြင်းတမေ့ခြင်းပါဠိစာပေထဲမှာပံဝရရဲ့အဓိပ္ပာယ်ကပိတ်ဆို့ခြင်းစောင့်စီခြင်းတမေ့ခြင်းပိတ်ဆို့တမေ့စောင့်စီခြင်းဆိုတဲ့သဘောတရားကိုပါဠိမှာပံဝရဝိတိတ်ကမကလွန်ကျူးတာအဝိတိတ်ကမပါလဲမလွန်ကျူးတာလွန်ကျူးခြင်းသဘောတရားကိုဝိတိတ်ကမမလွန်ကျူးခြင်းကပါလဲအဝိတိတ်ကမလို့ခေါ်တယ်ဒါတော့အပင်တရားသည်သီလမိသနီးဆိုရင်ပထမအကျင့်အပြင်းနာလေးတော့စေတနာဆိုတာလည်းသီလပဲစေတသိက်ကလည်းသီလပဲပိတ်ဆို့ခြင်းစောင့်စီခြင်းဖြစ်တဲ့ပါလဲပံဝရမျိုးစားကလည်းသီလမလွန်ကျူးခြင်းဆိုတဲ့အဝိတိတ်ကမကိုလည်းပါလဲသီလလို့ခေါ်တယ်အကျင့်အပြင်းသီလကိုသီလပဲမှတ်ထားလိုက်တေစေတနာသည်သီလမိနေစေတသိက်သည်သီလမိ၃ပံဝရသည်သီလမိလေအဝိတိတ်ကမသည်သီလမိဒီလိုတစ်ခုစီတစ်ခုစီသဘောပေါအောင်ရဲ့တော့ဗျာအဲ့ဒီလေးခုကိုမှတက်ထပ်ပြီးတော့အကျေဖွင့်အောင်မယ်တဲ့နော်ထပ်ပြီးတော့အကျေဖွင့်တဲ့အခါမှာစေရနာသီလဆိုတဲ့နေရာမှာဘယ်လိုစေရနာလဲဘယ်လိုပုဂ္ဂိုလ်သန္တမှာဖြစ်ပေါ်နေတဲ့စေရနာလဲဒါကိုသိစေရှင်လို့အောက်ဆက်ပါပါရှေဝါတအဲ့ဒီဘိုင်မကြီးပါဏာတိပါဒစသည်မှချောင်ကျင်သောသူဤစေရနာတိစေရနာတိလနောက်တစ်ခုကဝဲကျင်ဖြစ်ကျင်သောသူဤစေရနာတိလေစေရနာတိလအထက်မှာကအာလုံသီလကိုစေရနာတိ၎င်းစေတသိက်တိ၎င်းပံရတိ၎င်းအဝိတိတ်ကမတိ၎င်းပြစ်စကလုံးဘယ်ခုသုံးထားတော့လေးခုသုံးထားတဲ့အဲ့ဒီလေးမျိုးကိုသီလလို့သုံးပါတဲ့အဲ့ဒီသီလမျိုးစထင်းမှာစေရနာနဲ့ပတ်သက်ပြီးတော့အခုနံပါတ်1မှာပြတာပါဏာတိပါဒစသည်မှချောင်ကျင်သောပုဂ္ဂိုလ်ဤသန္တာမှာဖြစ်ပေါ်နေတဲ့တိတ်တွန့်နှိုးဆိုစစ်ဆိုတတ်တဲ့သဘောတရားစေရနာကိုပါလဲသီလနောက်တစ်ခုကဝဲကျင်ဖြစ်ကျင်သောပုဂ္ဂိုလ်ဤစေရနာသည်လည်းပဲပါလဲစေရနာသီလဒီထဲမှာသွင်းထားတယ်အဲ့တော့သီလကိုစေရနာသီလစေတသိက်သီလပံဝရသီလအဝိတေကမသီလစတဲ့ပုံစံမျိုးနဲ့သွားရမယ်နော်အဲ့တော့စေရနာသီလကိုဝဲအကျင့်ဆိုတဲ့နေရာမှာတခုတတိထားဟောမှာခန္ဓာကပိုင်းကြားတဲ့အခါမှာဥပ္ပဇာယဝတ်ဆိုတာရှိတယ်ဥပ္ပဇာယဆိုတာဥစဉ်တော်သာသနာဝန်ထမ်းရှင်ရပုဂ္ဂိုလ်များသာသနာဘုံတည်းသို့ရောက်လာတဲ့အခါမှာဥပ္ပဇာယောမေပိုင်းဒီဟောဟီအမျိုးသားတွေဆိုတော့ဒုက္ခဘတက်ဖို့တဲ့ပုဂ္ဂိုလ်တွေပါကြလိမ့်မယ်ဟုတ်လားတိုင်ထဲမှာပဲရခန္ဓာကဘာယူရတာဥပ္ပဇေယူရတယ်ဥပ္ပဇာယောမေပိုင်းတွေဟောဤပိုင်းတွေရှင်ပြတွန်ရှင်ပြတိမေတပေတို့ဥပ္ပဇာယောအပြစ်ကြီးအပြစ်ငယ်အသွေးသွေးကိုကြည့်ရှုမပြပွန်သင်ဆုံးမာရသောဥပ္ပဇေဆရာမြတ်တိဟောဤဖြစ်တော်မူပါအဲ့ဒီလိုလျှောက်ပြုံနဲ့မပြီးသေးဘူးသာသနာမှာဥပ္ပဇာယောမာတာပိတုဌာနိယောလူလောကမှာမိဖနှစ်ပါးရှိသလိုပဲသာသနာဝန်တိုင်းရှင်ရန်တွေမှာလည်းမိဖစတာရှိသာသနာဝန်တိုင်းရှင်ရန်တွေမိဖစတာတခြားပြောတာမဟုတ်ရခန္ဓုံကရှင်ပြုပေတုံကဥပ္ပဇေအနေအချင်းရှိမြဲတဲ့ပုဂ္ဂိုလ်သည်သာသနာဝန်တိုင်းရှင်ရန်တို့ရဲ့မိဖဥပ္ပဇေလို့ခေါ်တယ်အဲ့ဒီသာသမိဖြစ်တဲ့ပုဂ္ဂိုလ်သည်မိဖနဲ့ပတ်သက်ပြီးတော့ကျင့်ရမယ်ကျင့်ဝတ်နော်သာသမိကျင့်ဝတ်ရှိတယ်မိဖကလည်းသာသမိနဲ့ပတ်သက်ပြီးကျင့်ဝတ်ရှိတယ်အဲ့ဒီလိုပဲသာသနာထင်းတို့ရောက်လာတဲ့အခါမှာလေဝဲကျင့်ဖြစ်တဲ့ပုဂ္ဂိုလ်ဤဆိုတာတခြားကိုပြောတာမဟုတ်ဘူးဝဲကျင့်ကိုဖြစ်ကျင့်တဲ့ပုဂ္ဂိုလ်ဤစေရနာသည်ဆိုတာကဥမာဥစဉ်ကသာသနာထေသို့ရောက်လာတယ်။ဥစဉ်ကိုရဟန်းဖြစ်အောင်ရှိမြောက်ပေးလိုက်တဲ့ဥပ္ပဇေဆရာတော်ဘုရားကြီးနဲ့ပတ်သက်လာပြီးရဲ့ဆိုရင်ဥစဉ်မှာဖြစ်ကျင့်ရမယ့်ကျင့်ဝတ်တွေရှိတယ်။အဲ့ဒီကျင့်ဝတ်ကိုဖြစ်ကျင့်ဖို့အတွက်မိမိသန္တာမှာအမြဲတမ်းစေဆိုအာထုတ်နှိုးဆော်ရတဲ့အပိုင်းတွေရှိတယ်။ဒီစေရနာကိုပဲနေဘာလို့ခေါ်တော့သီလလို့ခေါ်တယ်။အဲ့တော့စေရနာကိုသီလလို့ဆိုတဲ့နေရာမှာနှစ်ပိုင်းခွဲလိုက်ပါဏာတိပါဒစသည်မှာချောင်ကျင်သောပုဂ္ဂိုလ်ဤစေရနာကလည်းပဲသီလအဲ့ဒါကိုစေနာသီလတမျိုး။နောက်ဥပ္ပဇာယဝတ်အစရှိသောဝတ်ကျင်ဖြစ်ကျင်သောပုဂ္ဂိုလ်ဤစေရနာကလည်းပါလေသီလစေနာသီလကပါလေနှစ်ပိုင်းဒါဥစဉ်တော်သာသနာဝန်ထမ်းရှင်ရန်ပုဂ္ဂိုလ်အတွက်လူတွေအတွက်ကြတဲ့အခါမှာအထက်ပိုင်းပါဏာတိပါဒစသည်မှာချောင်ကျင်သောသူဤစေရနာသည်စေနာသီလမိဒီသီလနဲ့ပြည့်စုံနေရမယ်။ပါဏာတိပါဒစသည်မှာဆိုတဲ့နေရာမှာအလုံး၁၀ဘခွဲတတ်ရမယ်စသည်ကိုနော် ဒုစရိုက်၄ပါးကိုသဘောပေါက်ဖို့လိုတယ်နော်ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက်၃ပါးပါဏာတိပါဒစသည်မှစတဲ့နေစသည်ကိုအသာလေးဖြုတ်လိုက်ပါဏာတိပါဒအမှုမှရှောင်ကျင်သောသူ၏စေတနာသည်၎င်းအဒိဏတံအမှုမှရှောင်ကျင်သောသူ၏စေတနာသည်၎င်းကာမေသူမိစ္ဆာစာရအမှုမှရှောင်ကျင်သောပုဂ္ဂိုလ်စေနာသည်၎င်းကာယဒုစရိုက်ပတ်သက်ပြီးတော့စေတနာကိုဘယ်နှမျိုးခွမှာလဲ၃မျိုးစာဒီမကဒီမတခါလေကြိုနေပြောထားမယ်နော်ကာယဒုစရိုက်သုံးပါးနဲ့ပတ်သက်ပြီးသိပြီးတော့နားနဲ့ဝစီဒုစရိုက်နဲ့ပတ်သက်ပြီးတော့လာမယ်ဝစီဒုစရိုက်နဲ့ဆင်းမုသာဝါဒအမှုမှချောင်ကျင်သောပုဂ္ဂိုလ်စေတနာနောက်တစ်ခုကပိသုနာဝါစာအမှုမှချောင်ကျင်သောပုဂ္ဂိုလ်စေတနာသုံးကဖရုဒဝါစာအမှုမှချောင်ကျင်သောပုဂ္ဂိုလ်စေတနာလေးတမ္ပပလာပအမှုမှချောင်ကျင်သောပုဂ္ဂိုလ်စေတနာဝစီနဲ့ပတ်သက်ပြီးတော့ဘယ်နှချက်တော့စေတနာလေးမျိုးခွဲလိုက်မနောနဲ့ပတ်သက်ပြီးတော့စိတ်ကြံစင်နဲ့ပတ်သက်ပြီးတော့အဘိဇမဖြစ်အောင်ချောင်ကျင်သောပုဂ္ဂိုလ်ဤစေတနာဗျာပါဒမဖြစ်အောင်ချောင်ကျင်သောပုဂ္ဂိုလ်ဤစေတနာနောက်ကမိစ္ဆာဒိဋ္ဌိမဖြစ်အောင်ချောင်ကျင်သောပုဂ္ဂိုလ်ဤစေတနာအဲ့တော့ချောင်ကျင်ရမှာကဒုစရိုက်မှုမှချောင်ကျင်ရမှာလားဒုစရိုက်မှုမှချောင်ကျင်ရမှာလားဒုစရိုက်မှုမှချောင်ကျင်ဒုစရိုက်စေပါရှိသလိုချောင်ကျင်သူသောပုဂ္ဂိုလ်ဤစေတနာမျိုးစားလေဘယ်နှမျိုးဖြစ်လာမှာတော့စေမျိုးဒီလောက်တော့အကျံအပြတ်မှားလိုက်နော်နောက်မှလည်းပဲဒီပုံစံမျိုးတွေပါလာအောင်မယ်ဒီကတခါတည်းမဟုတ်စသည်မှဆိုဘာစသည်မှမသိဘူးဖြစ်နေမှာเนาะအဲ့တော့ပါဏာတိပါဒသူများတဲ့ကိုတိုက်ခြင်းမှချုံခြင်းသောပုဂ္ဂိုလ်စေတနာအာရဏတံသူများဥစ္စာခိုးယူခြင်းမှချုံခြင်းသောပုဂ္ဂိုလ်စေတနာကာမေသူမိစ္ဆာစရာကာမဂုဏ်တို့၌မှောင်မှယွင်ကျင့်ခြင်းမှချုံခြင်းသောပုဂ္ဂိုလ်စေတနာမုသာဝါဒသိညာပြောဆိုခြင်းမုသာဝါဒမှုမှချုံခြင်းသောပုဂ္ဂိုလ်စေတနာပိသုနာဝါစာညဉ့်ညွတ်မှုကိုပြပြဆရာသာဂုဏ်ချိုသောစကားမှုကိုပြောဆိုခြင်းမှချုံခြင်းသောပုဂ္ဂိုလ်စေတနာပရုဒ္ဓဝါစာယုံဉာဏ်ကြံ့ကြုံသောစကားကိုပြောဆိုခြင်းမှာချုံကျင်သောပုဂ္ဂိုလ်စေတနာသမ္ပပလာပမိမိအကျိုးသူတော်အကျိုးဘာမှမရှိတဲ့အနိတ္တရာမရှိသဗ္ဗင်းဆုံးဖြင့်ကေသို့သောသမ္ပပလာပငွေသက်ပါသောစကားမျိုးကိုပြောဆိုခြင်းမှာချုံကျင်သောပုဂ္ဂိုလ်စေတနာပြီးမှအဘိဇံမဖြစ်အောင်ကြိုးစားအားထုတ်ချုံကျင်နေတဲ့ပုဂ္ဂိုလ်စေတနာပြာပါဒမဖြစ်အောင်ကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်စေတနာမိသမိစ္ဆာရည်ဒီမဖြစ်အောင်မေဇာရည်ဒီမှာချုံရင်သောပုဂ္ဂိုလ်စေတနာဆိုပြီးတော့ဒီထဲမှာဘယ်နှမျိုးခွဲရမှာနော်ဆေမျိုးအဲ့ဒါတွေအကုန်လုံးအကြည့်ရတပဲပြီးတော့မှတော့နော်အဲ့တော့ဥစဉ်တော်သင်္นานသားတွေဟာဒုစရိုက်၄ပါးကိုတော့သိအောင်လို့လှုပ်ထားမယ်ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက်၃ပါးအဲ့ဒါလို့ဆေဒီရသဘောပေါက်ပါပြီနော်အဲ့ဒီစေတနာကိုလည်းပဲဒီမှာသီလလို့ခေါ်တယ်အဲ့ဒီသီလကိုတော့ဘာလို့ခေါ်နော်စေတနာသီလမှတ်တရဘောကစေနနာဒီနောစေတသိက်ဒီနောသံဝရဒီ၎င်းအဝိတိတ်ကမဒီ၎င်းသီလမြည်ဆိုတဲ့ညမှာအဲ့ဒီ၎င်း၎င်းကိုတစ်ခုစီခွဲလိုက်တဲ့အစ်စေနာဒီလာနှစ်စေတသိက်ဒီလာသုံးသံဝရဒီလာလေးအဝိတိတ်ကမဒီလာဟုတ်လားဒီသင်္ကေတလေးနဲ့လေးမှတ်လို့ရစေနနာဒီလာဆိုတာကမင်းအလုံးဘယ်နှမျိုးရှိမှာတော့စေမျိုးဒါမျိုးတွေပေါ့နော်တစ်ခုစီတစ်ခုစီလာမယ်နောက်ပိုင်းမှာလည်းပဲဒီလိုပဲတစ်ဖြည်းဖြည်းအကြေအပြင်းသွားမယ်နော်ဝိသောဒီမြတ်ကဘာလို့တော့ပိဋကသုံးပုံကိုအနှစ်ရှုပ်ထားသည့်တွားကြောင့်ပိဋကသုံးပုံကလာတဲ့ဟာတွေကိုအကြေအပြင်းပြောသွားမှရမယ်ဒါမဲ့အခြေအမြင်ပဲအရှင်လောက်မှာတော့ဥစဉ်လေးပြတော့နှုတ်ထုတ်ပြီးတော့ပြောနေရတာနော်အဲ့ဒီနှုတ်ကမှတော့ဖျက်ပြီးတော့ပြရှင်းပြနေရတယ်ကဲအဲ့ဒါပြီးပြီဝေကျင့်ဆိုတာကတော့ပြောပြီးပြီသာသနာမှာတပါးနဲ့တပါးကျင့်ရမယ်ကျင့်ဝတ်တွေကအများကြီးရှိသေးတယ်နော်လူလောကထဲမှာကိုပဲကြည့်သင်္ကလဝါဒသုတ်တံကိုလေ့လာဖို့ပြတဲ့ပုဂ္ဂိုလ်တွေနော်ဆရာနဲ့တပည့်ဆိုဆရာဘက်ကကျင့်ရမယ်ကျင့်ဝတ်တပည့်ဘက်ကကျင့်ရမယ်ကျင့်ဝတ်မိမနဲ့သာသမီးစေမိမဘက်ကကျင့်ရမယ်ကျင့်ဝတ်သာသမီးကကျင့်ရမယ်ကျင့်ဝတ်မိတ်ဆွေချင်းချင်းစလဲပြန်လာကျင့်ရမယ်ကျင့်ဝတ်လည်းနဲ့မရဆိုရင်လည်းပဲပြန်လာကျင့်ရမယ်ကျင့်ဝတ်လူတယောက်တည်းပဲလည်းရန်သာသမီးကိုထောက်ရင်မိဘဖြစ်လိုက်မိဘကိုထောက်ရင်သာသမီးဖြစ်လိုက်ဆရာကိုထောက်ရင်တပည့်ဖြစ်သွားတယ်တပည့်ကိုထောက်ရင်ဆရာဖြစ်သွားတယ်ဒါမျိုးတွေပဲကိုယ်မှာကျင့်ရမယ်ကျင့်ဝတ်တွေများစွာရှိတယ်အဲ့ဒီဝတ်ကျင့်ကိုဖြစ်ကျင့်သောပုဂ္ဂိုလ်ဤစေရနာမျိုးကိုလည်းပဲဘာလို့ခေါ်တော့စေရနာသီလလို့ခေါ်တယ်နော်အဲ့ဒါတွေကနောက်ပိုင်းမှာစာရိတ္တဝါရိတ္တနောက်ပိုင်းမှာခွဲမယ်ကဲနောက်နံပါတ်၄ဆက်ပါပါဏာတိပါဒစတိမချောင်ကျင်သောသူဤဝရတိတဲ့ဝရတိစေတိုက်ဘယ်နှမျိုးရှိတယ်၃မျိုးဝရတိစေတတိုက်ဆိုတာတီလမဲ့ကန်ထဲမှာပါခဲ့ပြီမာမာဝါစာပါမကမ္မတာပါမအာဇီဝဟုတ်လားပါမအာဇီဝအဲ့ဒါဘာလို့ခေါ်တော့စေတတိုက်တီလလို့ခေါ်တယ်စေတတိုက်50နဲ့ဘယ်လောက်ရှိတယ်နှစ်ပါးရှိတယ်စေတတိုက်50နှစ်ပါးထဲမှာစေတသိက်ကသီလစတာဘယ်စေတသိက်ကိုပြောတာနော်ဝိရတိသုံးပါးကိုပြောတာအမင်းနော်စေတသိက်50နှစ်ပါးနေမှာစေတသိက်50နှစ်ပါးလုံးကိုဒီမှာယူထားတယ်တော့မထိုင်နဲ့အဲ့ဒီစေတသိက်သီ ตีละมีสุดในนี้ว่าเศรษฐกิจตีละสตาปานาริปาระสัตย์มาช่องเจนต่อปกุยตานามาพิจเนระตามาวาสายตามากรรมารายตามาอาชีวายดีเศรษฐกิจต้องบากุบาลก็รู้เศรษฐกิจตีละไม่มีนะเศรษฐกิจอารมณ์งาเส้นนับเทมางาเส้นนับนึงตัวบิดอฮัลโลบากาเลตีละฮัลโลบากาเลตีละไฟตากาเลตีละสุดตัวมันลงเนี่ยนะเศรษฐกิจงาเส้นนับเทมาตีละสตาบากบิดอฮัลโลตามาวาสายตามากรรมารายตามาอาชีวายမဟုတ်စရင်ဟိုအထက်ကကျင့်ကျင့်နေနဲ့ပထမဖြေလိုက်တာကစေတနာတိ၎င်းစေတသိက်တိ၎င်းဆိုစေတသိက်တိ၎င်းဆိုစေတသိက်50ပါးကိုတို့သင်ဖို့ပါတယ်ဟာလားအကုသိုလ်စေတသိက်14ပါးထဲမှာလောဘလည်းသီလဒေါသလည်းသီလမောဟလည်းအထိနမိတ်တာလည်းသီလဝိသေသလည်းသီလဆိုပြီးပြင်နေမှာဆိုလို့မဟုတ်အဲ့ဒါမဟုတ်ပါဘူးတဲ့ပါလေဝိရတိစေတသိက်3ခုကိုပြောတာပါသောပါပြီနော်အဲဒီမှာမရှင်းတော့မရဘူးနောက်ဆိုအောင်ရှုပ်ဝန်ပါနော်ရပြီဟုတ်လားကဲနောက်တနည်းကိုဆက်သွားမယ်တနည်းပါဏာတိပါဒစသောကာယဒုစရိုက်ဝစီဒုစရိုက်တို့ကိုပေစွန့်သောပုဂ္ဂိုလ်ဤခွနပါသောကမ္မပရစေရနာကမ္မပရစေနာတို့သည်စေနာသည်လားကမ္မပရဆိုတာသဘောပေါက်ရလားကမ္မပထဟုတ်လားကမ္မပရမြောက်တဲ့စကားဥပမာသူများအသက်ကိုတတ်ဖို့အတွက်အခွင့်ကြုံနေပြီဒါပဲမဲ့မတတ်ဘူးဟုတ်လားအဲ့ဒီအမှုမှာမဖြစ်ဖြစ်အောင်ပါလဲချောင်ကျင်လိုက်တယ်ဟုတ်လားချောင်ကျင်လိုက်တယ်အဲ့ဒီမှာဟိုမှာဆိုရင်ဝိတုကြောင့်နေနဲ့ပြောရပိုကောင်းမယ်နော်ဒီတိုးတဲ့တောင်တွေသွားတဲ့အခါမှာသတ္တဝါတွေတွေ့တယ်ကိုယ်ကအန်ဒရပြုမဲ့သတ္တဝါတွေဟုတ်လားချောင်ကျင်တဲ့နေ့မှာမေတ္တာပို့ပြီးတော့သတ္တဝါပေးမှတွဲအောင်ချောင်ကျင်တဲ့နေ့ရှိတယ်အဲ့ဒီမေတ္တာမပို့ဘဲနဲ့ခဲတဲ့ဒုက္ခတွေနဲ့ရိုက်ပြီးတော့ပါလဲသူကအသေးသက်ပြီးမှရှောင်းသွားမယ်လမ်းကြောင်းရှိတယ်အဲ့ဒီထဲမှာကဲငါသက်သေးရှင်သေးပါစေဒီကောင်တော့ငါမတတ်ဘူးဒီသွားစရာလမ်းကားလေဒီတလမ်းမရှိတယ်ဒီကောင်တတ်ရင်တော့ငါဟိုဘက်ရောက်သွားမယ်ဒါပဲမဲ့မတတ်ဘူးကိစ္စမရှိဘူးအဲ့ဒီပုံစံမျိုးပတ်ခွင့်ကြုံပါလေမတတ်မရောပါလေတကယ်ကိုကြိုးစားအထုတ်ပြီးတော့ရှောင်းကျင်လိုက်တာခိုးဖို့အခွင့်ကြုံနေပါလေပါလေမခိုးဘဲနဲ့တကယ်ကိုရှောင်းကျင်လိုက်တာဟုတ်လားခိုးယူရင်လည်းအလွယ်ကလေးနဲ့ရတာပဲဒါနဲ့ဒါမဲ့ဒီဟာတွေဟာမကောင်းတဲ့ပါလေအကျင့်ပဲကာမေသူမိစ္ဆာစာရအမှုကိုကျွလွန်ဖို့ဟုတ်လားကြုံကြိုက်နေပါလေရဲ့အဲ့ဒီအမှုကိုပါလေမကျွလွန်ပဲနဲ့အတက်နဲ့စုစ조사ပြီးတော့ရှောင်ကြံလိုက်တာဟုတ်လားလင်ညာပြောဆိုရမယ်နေရာဌာနရောက်ရှိနေပါလေရဲ့မလင်ညာပဲနဲ့ပါလေတကယ်ကိုတတိရှိရှိနဲ့ရှောင်ကြံလိုက်တာအမှန်တရားကိုပြောပြီးတော့အဲ့ဒီလိုပါဏာတိပါရစသကာယဒုစရိုက်မှုတွေမုသာဝါဒစသဝစီဒုစရိုက်မှုတွေကိုတကယ်ကိုပေစွန့်လိုက်တဲ့ပုဂ္ဂိုလ်ကြီးတန်တန်မှာဖြစ်ပေါ်လာသောကာယနဲ့ပတ်သက်ပြီးတော့ကမ္မပရစေတနာ3ပါးဝစီနဲ့ပတ်သက်ပြီးတော့ကမ္မပရစေတနာဘယ်နှပါးနော်4ပါးစုစုပေါင်းအဲ့ဒီကမ္မပရစေတနာ5မျိုးကိုဒီနေရာမှာပါလေစေတနာသီလာဒါနောက်ထာရတစုံကဖွင့်တာအဲ့ဒါကိုတနည်းလို့ပြောတာနော်နောက်ဟိုကစာမျက်နှာသွားကြရအောင်နေဖွဲ့ပါအော်ဘီကဲအဲ့ဒီစေတသိက်ကသီလကြတဲ့အခါမှာသမာဝါစာသမာကမ္မရာသမာဇီဝမဟုတ်ဘူးအလိုဘရဲ့အာရုဒရဲ့အမောဟဒီ3မျိုးကိုလည်းပဲပါလေစေတသိက်ကသီလလို့ခေါ်ပါတယ်ရှေ့ပိုင်းမှာပါခဲ့တာကစေတသိက်ကသီလဆိုတာပြောပြီးပြီဝိရတိစေတသိက်3ခုနောက်တနေ့မှာကြတဲ့ကဝိရတိစေတသိက်3ခုသာမဟုတ်ပါဘူးတဲ့အလိုဘအာရုဒအမောဟဆိုတဲ့ဟုတ်လားဒီ3မျိုးကိုလည်းပါလေစေတသိက်ကသီလလို့ခေါ်တယ်အလောဘစတာအနဘိဇာအပြာပါဒသမ္မာဒိဋ္ဌိစတာမနောဒုစရိုက်၃ပါးထဲမှာအဘိဇာရဲ့ပြာပါဒရဲ့မိစ္ဆာဒိဋ္ဌိ၃ခုပါနော်အဘိဇာဤဆန့်ကျင်မဲ့အနဘိဇာပြာပါဒဤဆန့်ကျင်မဲ့အပြာပါဒမိစ္ဆာဒိဋ္ဌိဆန့်ကျင်မဲ့သမ္မာဒိဋ္ဌိအဘိဇာစတာသူတစ်ပါးပန်ဆိုင်ထားသောပစ္စည်းဝတ္ထုကိုမတုံမတရားလောဘရှိရှိပြီးတော့ကြံစေတာကိုပါလေအဘိဇာလို့ခေါ်တယ်တရားကိုကောက်ရင်လောဘတဏှာကိုကောက်ရတယ်ပြာပါဒဆိုတာကသူများကိုပျက်စီးစေလိုတဲ့သဘောတရားကိုကောက်ရင်ပါနဲ့ဒေါသကိုကောက်ရတယ်မိစ္ဆာဒိဋ္ဌိဆိုတာကမှားယွင်းတဲ့အယူအယားများမှမှန်မှန်ကန်ကန်ဘာမှမသိဘူးဆိုတာပဲပါလေမောဟကိုကောက်ရတယ်ဒ ဒါကြောင့်တေယောကောက်လို့ရှိရင်အနဘိဇာအပြပါဒမိစ္ဆာဒိဋ္ဌိအဲအဘိဇာပြပါဒမိစ္ဆာဒိဋ္ဌိဆိုတဲ့မနောတုစရိုက်၃ပါးဤစန့်ကျင်ဖက်သည်ဘယ်သူလဲအနဘိဇာအပြပါဒသမ္မာဒိဋ္ဌိစေတသိက်အမိနဲ့ပြောရမယ်ဆိုရင်အနဘိဇာစရာအလောဘအပြပါဒစရာအာဒောသသမ္မာဒိဋ္ဌိစရာအမောဟအမောဟစရာပညာကိုပြောတာနော်အဲ့ဒီကာယအဲမနောတုစရိုက်၃ပါးကိုပယ်စွမ်းသောပုဂ္ဂိုလ်ဤတန်တန်မှာဖြစ်ပေါ်လာသောအနာဘိဇာအပြပါဒသမ္မာဒိဋ္ဌိစေတသိက်မိနဲ့ပြောရဲအာလောဘအာရဒအာမောဟဒီ၃ပါးကိုဘာလို့ခေါ်လဲစေတသိက်ကတိလားစေတသိက်ကတိလားနှစ်ပိုင်းရှိသွားပြီနံပါတ်၁ပရမနိမရှင်းပြလိုက်တဲ့စေတသိက်ကတိလားသည်ဝရတိစေတသိက်၃ပါးအခုနံပါတ်၂အုပ်စုထင်မှာတွင်းပြလိုက်တဲ့စေတသိက်ကတိလားမျိုးအစကားတော့အနာဘိဇာအပြပါဒသမ္မာဒိဋ္ဌိနော်ဒီစကားလုံးနဲ့သုံးတဲ့စေတသိက်ဝါရစကားလုံးနဲ့သုံးရမယ်ဆိုရင်အာလောဘရဲ့အာရဒရဲ့အာမောဟရဲ့တော်ပြီဒီ3လောက်ဒီလောက်သဘောပေါက်ကျင်နိုင်ပြီနောက်တကဆက်နံပါတ3ကဦးဇင်းတော်ဟိုဘက်စာမျက်နှာတုန်းကပြောခဲ့တဲ့စေရနာသည်၎င်းစေသိက်သည်၎င်းပံရသည်၎င်းအဝိတ္တကမသည်၎င်းသီလမြည်လို့လေးခုပြတဲ့အထင်မှာစေရနာနဲ့စေသိက်ပြီးတဲ့နောက်ပိုင်းမှာပံဝရသည်သီလမြည်ဆိုတာနဲ့ပတ်သက်ပြီးတော့ပံဝရကိုဘယ်နှမျိုးပြတော့ငါးမျိုးပြတဲ့ပါတိတတိညာခန္တိဝီရိပံဝရပါတိဆိုတာပါတိမောဟပံဝရသီလတတိဆိုတာတတိပံဝရသီလညာဆိုတာညာနာပံဝရသီလခန္တိဆိုတာခန္တိပံဝရသီလဝိရိဆိုတာဝိရိယပံဝရသီလအဲ့ဒီသီလ၅ပါးကိုပံဝရ၅ပါးကိုဒီနေရာမှာပါလဲသီလပံဝရလို့ခေါ်တယ်နော်ပံဝရသီလဒီတန်းခေါ်တယ်သီလပံဝရမကောင်းမှုကြောက်ရွံ့ပံပတ္တဝတ္ထုမှရှောင်ကျဉ်ခြင်းသည်လေပံဝရမည်ဟုတ်လားမကောင်းမှုကိုကြောက်ရွံ့ပံပတ္တဝတ္ထုမှရှောင်ကျဉ်ခြင်းသည်လေပံပတ္တဆိုတာကရောက်လာဆဲဖြစ်သောဝတ္ထုဆိုတာအကြောင်းဟုတ်လားသူများဥစ္စာကိုခိုးဖို့အတွက်အမှုကိစ္စရောက်လာပြီဒါပဲမဲ့အဲ့ဒါကမကောင်းဘူးဆိုပြီးတော့ဗာလဲချောင်ကျင်လိုက်တာသူများတဲ့ကိုတိုက်ဖို့အခွင့်ကျွန်လာပြီဒါပဲမဲ့ဒါတွေဟာဗာလဲရောက်လာနေတဲ့သူများတဲ့ကိုတိုက်ရှင်မှာချောင်ကျင်လိုက်တာအဲ့ဒီလိုစောင့်စည်းတဲ့အမှုကိုလေဗာလို့ပံဝရသီလလို့သူကဒီတဲ့ခေါ်တယ်ပံပတ္တစတာဗာလဲရောက်လာဆဲဘေနယာဘေဌာနပဲသွားသွားနော်အဲ့ဒီတော့ပါဏာတိပါဒစသောအကုသိုလ်ဒုစရိုက်ကိုကျူးလွန်ဖို့အခွင့်အရေးကျုံနေပါလေရဲ့အဲ့ဒီအခွင့်အရေးကျုံနေတဲ့ပြစ္ဆုပန်တေဟာဒါမကောင်းတဲ့အကုသိုလ်ပဲအမှုပဲလို့ဖရာဆိုင်သောအရိယာသူတော်ကောင်းတွေကဲ့ရဲ့ကြမှာပဲမိမိကိုယ်ကိုဆွဲဆွဲမိမိအတ္တနုဝါဒပဲသူတပါးတော့ကဲ့ရဲ့မယ်ပါလေပရာနုဝါဒပဲအဲ့ဒီဘေးမျိုးမှလွတ်မြောက်အောင်ရောက်လာစေကျွလွန်မိအကုသိုလ်အမှုတွေမှဝေဝေကရှောင်ကျဉ်ခြင်းဆိုတဲ့သဘောတရားကိုအားလုံးခေါ်နော်ပံဝရသီလလို့သူကဒီတိုင်းခေါ်တယ်နော်အဲ့တော့ပံဝရသီလကိုနှစ်ပိုင်းခွဲလိုက်တေပါတိမဟာပံဝရသီလစသော၅ပါးကိုလေသီလပံဝရလို့ခေါ်တယ်ပံဝရသီလလို့ခေါ်တယ်ပြီးမှမကောင်းမှုကိုကြောက်ပြီးတော့ဗါလဲမှန်ပတ်တဲ့ဝတ္ထုမှရှောင်ကျဉ်တာမျိုးကိုလေဗါလဲပံဝရသီလပံဝရသီလကိုနှစ်ပိုင်းဒီလောက်ပဲမှတ်တာကိနံပါတ်4အဝိအဝိတေကမသီလဝိတေကမစနာလွန်ကျူတာအဝိတေကမစနာမလွန်ကျူတာဟုတ်လားအဝိတေကမမလွန်ကျူတာဆိုတာကကိုက၅ပါးသီလခံယူစောက်တည်ထားတယ်၅ပါးသီလခံယူစောက်တည်ထားတယ်ဆိုခါကပဲအဲ့လေသီလကခံယူစောက်တည်ပြီးဖြစ်သည့်အတွက်ကြောင့်ငါသီလမကျိုးပေါ့မကျိုးမပေါ့မပြောင်းမကြရအောင်ဟုတ်လားငါစောက်တင်မယ်ဆိုခါကပဲကိုယ်လေးပဲထိမ့်တယ်နှုတ်ကိုလည်းထိမ့်တယ်ကာယကံအကုသိုလ်ဒုစရိုက်မှန်သမျှဝေဝေကရှောင်တယ်ဝစီကံအကုသိုလ်ဒုစရိုက်မှန်သမျှဝေဝေကရှောင်တယ်အဲ့ဒီကိုနှုတ်နှစ်ပါးဖြင့်မလွန်ကျူးရှင်းစတဲ့သဘောတရားကိုအဝိတေကမသီလာဒါရဲအကျင့်မြရှိသေးတယ်နော်နောက်ပိုင်းမှာအကျေဥစ္စံတော်သီသံပြန်ပြီးတော့ပြောမယ်ပါတိမကသံဝရသီလာစတာဘာကိုပြောတယ်ပရိသံဝရဘာပြောတယ်ညာနာသံဝရဘာခန္တီသံဝရသံဥရိယသံဝရစတာဘာပြောတယ်နောက်ပိုင်းမှာအကျေပါလာအောင်မယ်အာဟုဆက်ပြီးတော့ဖတ်လိုက်ပါသံဝရ၅ပါးတို့တွင် ဟုတ်ပြီကဲအဲ့ဒါဝိသုဒ္ဓိမေတ္တာကရာဆိုင်မျက်နှာခွန်မှာပါဠိလိုအားလုံးရေးထားတယ်ဒီတော့ပါရိမောဃသံဝရနဲ့ပြည့်စုံခြင်းဟူသောသီလသည်ပါရိမောဃသံဝရသီလဒီလိုသုံးထားတယ်ပါရိမောဃသံဝရသီလကိုဥစဉ်တဲ့ပုဂ္ဂိုလ်အားလေးစွာခွဲပြားမှရမယ်ယန်းတို့တို့အတွက်ပါရိမောဃသံဝရသီလကိုဖျားရှင်ပြင်ညတ်ထားတာ229ပါးပါမနေတို့အတွက်ပြင်ညတ်ထားတာ10ပါးလူတွေအတွက်ပြင်ညတ်ထားတာ5ပါးလူတို့ဤပါရိမောဃသံဝရသီလဆိုတာ5ပါးသီလပါတိမောဃသံဝရမဖြစ်မနေခါဝပစောမှာလုံချုံစွာစောင့်တင်ရမည်သီလအမျိုးအစားပါတိမောဃသံဝရသီလအဲ့ဒီ5ပါးသီလလူတွေအတွက်ပါမနေအတွက်ပါလဲ10ပါးယန္တတွေအတွက်229သွေးဒီမှာပါတိမောဃသံဝရဆိုလိုက်ဒီနဲ့တပြိုင်နဲ့ပုံကိုနဲ့မခွဲပဲမယ်ကိုကသိထားဘွားကငါတို့အတွက်ဆိုလို့ရှိရင်ဟုတ်လား5ပါးသီလဆိုတဲ့ပါတိမောဃသံဝရသီလနဲ့ပြည့်စုံအောင်နေလဲရင်ငါတို့တန်တာမှာပါလဲပါရိမဟာသံဝရသီလနဲ့ပြည့်စုံပြီပါရိမဟာသံဝရသီလနဲ့ပြည့်စုံရင်တရားအထုတ်ရင်သူအားနဲ့သူအတိုင်းတာတခုနေနဲ့တက်သွားမယ်အဲ့ဒီပါရိမဟာသံဝရသီလသည်အမတမ်းမအရေးကြီးတဲ့ယန်းတို့အတွက်လည်းပဲ229သောသီလသိက္ခာပုဒ်သည်ဗာလဲပါရိမဟာသံဝရသီလဒီလိုသုံးထားတဲ့ပါမနေအတွက်ဆင်ပါလဲ10ပါကဲနံပါတ်နဲ့ကြားတဲ့ကစက္ကန္ဒရေသောတိန်တရေစသည်ကိုစောင့်စည်းရှင်းဟူသောတတိယစက္ကန္ဒရေသောတိန်တရေစသည်ဖြင့်ဣန္ဒရေထဲမှာတော့အာလုံးဣန္ဒရေ22ပါးသတ်မှတ်တယ်ဣန္ဒရေ22ပါးပဲမဲ့မိမိရဲ့ခန္ဓာကိုယ်နဲ့ပတ်သက်ပြီးဆိုရင်အစ္စတိကယရဏဣန္ဒရေ6မျိုးကိုရယူရမယ်မျက်စိနာနာချာကိုစိတ်မျက်စိဆိုတာစက္ကန္ဒရေနာကိုသောတိန်တရေနာကိုကာနိန္ဒရေရှာကိုစိဝိန္ဒရေကိုကာယကိုကာယင်္ဒရေစိတ်ကမနိန္ဒရေဟုတ်လားသိရမှာကဟောပရမိတ်ထအဘိဓမ္မာသဘောတရားနဲ့သွားမယ်ဆိုရင်စက္ကုပဒါရသည်စက္ကုန္ဒရေသောတာပဒါရယောကသောတင်္ဒရေကာနပဒါရယောကကာနိန္ဒရေစိဝါပဒါရယောကစိဝိန္ဒရေကာယပဒါရယောကကာယင်္ဒရေစိတ်ကမနိန္ဒရေအင်္ဒရေ6ပါးကိုယုတ်နံခွဲလိုက်မယ်ဆိုလို့ရှိရဲ့ပရမစက္ကုသောတာကာနစိဝါကာယကယုတ်ဣန္ဒြေလို့ခေါ်တယ်။စိတ်ကပါလေနာဣန္ဒြေလို့ခေါ်တယ်။အဲ့ဒါပါလေဣန္ဒြေ6ပါးလို့ခေါ်တယ်။အဲ့တော့စက္ကန္ဒရေသောတိနေစသည်ကိုစောင့်စည်းခြင်းဟူသောတတိသည်ဆိုရဲ့အဲ့ဒါပါလို့ခေါ်တော့ပဋိသံဝရတတိသံဝရသီလလို့ခေါ်တယ်။ကိုယ်မှာမျက်စိပါရင်နေရာတိုင်းကိုလိုက်ပြီးတော့မျက်စိနဲ့မကြည့်ပါနဲ့ဟုတ်လားဘာထားမှာတော့ပဋိတိဟူသောတကားမှုတူမျက်စိမှာလည်းစောင့်ချာနာမှာလည်းပဲအဆောင်ထားပဋိနာမလည်းထို့တူပဲရှာမလည်းထို့ကိုမလည်းထို့တူစိတ်ကုကြံစီမလည်းထို့တူအဲ့ဒီမျက်စိနာနာလျှာကိုစိုက်ဆိုတဲ့ဒီဣန္ဒြေ6ပါးနဲ့ပတ်သက်ပြီးတော့တတိတိဟူသောတကားမှုအဆောင်ရှာပြီးနေရင်အဲ့ဒီပုဂ္ဂိုလ်ဟာဗာလဲပတိသံဝရသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လို့ခေါ်တယ်အဲ့ဒီတတိသံဝရသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်တရားထုမရနိုင်ဘူးကိုဟာကိုကြည့်လိုက်ပေါ့မျက်စိကိုမျက်လုံးရှာပြီးတော့တရားအာယုံနဲ့မနေဘဲနဲ့ဒီတဲ့ဖွင့်ကြည့်တော့ကြည့်ကိုယ်နဲ့ဆန့်ကျင်မဲ့ပုဂ္ဂိုလ်တရားကိုမြင်လိုက်ရင်ဘာဖြစ်မှာလဲ။အလိုလျောက်ဒေါသတည်ဟူသောလူဆုပ်သူခိုးပေထက်ကဝင်လာမှာလား။မျက်စိတည်ဟူသောတကားပေါက်ထီကဝင်လာမှာပဲ။စိုက်ကုန်တည်းမဆောင်စေလို့။ကိုယ်အမတရှိခဲ့နှိမ့်သက်မြတ်လို့လှပါတော့ဆွဲအရာဝတ္ထုတက်ရှိတက်မြတ်တခုဝင်လိုက်ရင်လေပါတော့တွေ့လိုက်တဲ့အခါမှာလေလိုရှင်တက်မဲ့မှုဆိုတဲ့လောဘတဏှာတည်ဟူသောလူဆုပ်သူခိုးမျက်စိထီကဝင်လာမယ်။အဲ့လိုပဲနားနဲ့ပတ်သက်ပြီးတော့လေပဲတတိတည်ဟူသောတကားမှုအဆောင်မရှာဘူးဆိုလို့ရှိရင်ယံသူတွေရဲ့အတန်ကိုကြားလိုက်ရဆဲတန်ဆိုတန်ကြားပါလေ။သောတာဒေါမနတယသခိုးဝင်လာမယ်နော်ရှိတ်ကံနှိမ့်သက်စရာကောင်းတဲ့မြန်နိုးစရာကောင်းတဲ့ကိုကြိုက်တဲ့သရှင်သဘုတ်တန်ကိုကြားလိုက်ရအောင်ဆိုပါစို့ဘာဖြစ်ပါတော့လောဘတဏှာကိလေသာမှာဒါကြောင့်မျက်စိတို့နားတို့နှာတို့ခြားတို့ကိုယ်တို့စိတ်တို့ဒီဒွါရ6ပါးမှာတတိတိဟူသောတကားမှုအဆောင်မရှာဘူးဆိုရင်ဒါပါဣန္ဒြိယသံဝရသီလသူကပြတ်သွားတာပဲဟုတ်လားစက္ကုသောတာကာနာစီယောကာယမနဆိုတဲ့ဒွါရ6ပါးမှာတတိတိဟူသောတကားမှုအဆောင်ရှာပြီးတော့ထားမယ်ဘယ်လိုအဆောင်ရှာမှလဲဆိုနောက်ပိုင်းကြာပါလိုက်မယ်မြင်ရင်မြေကမိုက်တာကြာရဲ့ကြာကမိုက်တာဒိဋ္ဌိဒိဋ္ဌမိုက်တာသူတေသူတာမိုက်တာနော်ပတ္တိကရတာသုတ်ထေမှာကြာတယ်ခါဘုရားရှင်ကအများကြီးဟောထားတယ်ဒီမှာအဲ့တော့ဒီအကျေပြောဖို့အချိန်မရဘူးနော်အဓိကမိုက်တာဘုရားကနောက်ကဟိုနမိတ်စသည်ကိုအားလုံးအသေးစိတ်မလဲရဘူးတရားထုတ်တဲ့ပုဂ္ဂိုလ်မြင်လေမြေကမိုက်တာကြာရင်လေကြာကမိုက်တာအဲ့ဒါတွေကိုတကယ်တခြားအာယုံတော့ဆွဲပြီးတော့သွန်းလိုက်လို့ရှိရဘယ်သူဝင်လာပါတော့လောဘဒေါသစသောအကုသို့လူဆိုးသူခိုးတွေဝင်လာရမယ်အဲ့ဒီလိုမဝင်နိုင်အောင်မျက်စိနားနာလျှာကိုယ်စိတ်ဆိုတဲ့ဣန္ဒြေ6ပါး ဒွါရ6ပါးလေးခေါ်လဲနော်စေကုဒွါရသောဒွါရခန္ဓာဒွါရဇင်ဝါဒွါရကာယဒွါရမနောဒွါရဆိုတဲ့ဒွါရအမိနဲ့သုံးတာနဲ့စေကုံဒရေသောဒိနေဂာနိနေဇင်ဝိနေကာယိန္ဒရေမနိန္ဒရေတော့သုံးတာဘာထူမှာတော့အတူတူပဲနော်အဲ့ဒီမျက်စိနာနာလျာကိုစိုက်ဆိုတဲ့ကိုယ့်ရဲ့အစ္ဆတိကာယနာ6ပါးအပေါ်မှာပတိတိဟူသောတကားမှုအဆောင်ချပြီးတော့နေတတ်တဲ့သီလမျိုးကိုတတိတံဝရသီလလို့ခေါ်တယ်တကယ်ကြတတိတခုတည်းမဟုတ်ဘူးတတိကိုဥတည်ပြီးတော့ပြောထားပဲမြဲတတိနာမှာဘယ်သူပါတော့ပညာပါတယ်စာကိုသိရမယ်ဘာကြောင့်လဲညာနာပံပြုတ်တာတတိပလဝညာနာဝိပြုတ်တာတတိဒုက္ခလားညာနာပံပြုတ်တာတတိအသိဉာဏ်နဲ့ရှင်သောတတိကသာပညာဝပလဝအာကောင်းတယ်ညာနာဝိပြုတ်တာတတိအသိဉာဏ်မပါတဲ့တတိမျောကတော့ပါလေဒုက္ခလားအာနေတယ်အကောင်းနဲ့အဆိုးအကြောင်းကျိုးကိုခွေးရှံစိုက်ဖြာသိမြင်တာကညာအကောင်းနဲ့အဆိုးအကြောင်းကျိုးကိုခွေးရှံစိုက်ဖြာမသိတတ်တာကပါလေမောဟဒါကြောင့်တတိသည်ပညာနဲ့ရှင်ရင်အကောင်းနဲ့ပညာမပါတဲ့တတိကတော့ပါလေအာနေတယ်ဒီနေရာမှာမဲစောင့်ပြီးတော့နေလိုက်ပါတတိကူသာတကားမှုတရားကိုအဆောင်ချတတ်ခဲ့ဟုတ်လားလူဆိုးနဲ့လူကောင်းကိုခွေးချမ်းစိုက်ပြသိမြင်တဲ့ပုံကိုတရားကိုအဆောင်ထားလို့ရှိရင်တို့အဲ့ဒီပုံကကပါလေသူဟန်တဲ့သူဝင်ခွင့်ပေးတဲ့ပုံကိုပေးလိုက်မှာပဲဝင်ခွင့်မပေးတဲ့ပုံကိုပေးရပတိတိဥသာတကားမှုအဆောင်ချထားတယ်ဆိုလို့အမလူဆုံးမှမသိလူကောင်းမှမသိဆိုရင်ပါလေပေတော်မှာတိတိကြကြသူကပါလေတာမြေပိပင်ခွင့်မရှိနိုင်ဘူးဒါကြောင့်ဒီနေရာမှာစေကုံတည်းတော့တင်တယ်စသည်စောင်းစိမ့်ချက်ဥသာတတိတိဆိုပေမဲ့တကယ်ကြတတိတခုမဟုတ်ပါလေပညာလေးပါတဲ့စာလေးထည့်ပြီးတော့သုံးပါဒါကြောင့်နံပါတ်1မှာစေကုံတရေသောတင်နေတဲ့စသည်ကိုစောင့်စေရှင်ဟူသောတတိဆိုတာကမျက်စိနာနာလျာကိုစိုက်ဆိုတဲ့ ద్వార 6ပတ်အပေါ်မှာစောင့်စေထနေတဲ့ဗာလဲတတိဆိုတဲ့စေတသိက်ကိုပဲနဲ့ဒီညာဗာလဲတတိတံဝရလို့မှန်နောက်ဆက်ပါနံပါတ်3အဲတဏှာဒိဋ္ဌိစသောကိလေသာတဏှာဆိုတာကတပ္ပတိတိတဏှာလောဘနဲ့အတူတူပဲအစင်အပန်းအနံ့ယတာအတွေ့အထိစတဲ့အာယုန်တွေမှာရူပါယုန်ပဋ္ဌာယုန်စိုက်တဲ့အာယုန်တွေမှာတွေ့တာတတ်မဲ့မှုဆိုတဲ့သဘောတရားကိုတဏှာဒိဋ္ဌိကတော့မိစ္ဆာပတ္တိတိဒိဋ္ဌိမှားယွင်းတဲ့အယူအဲ့ဒီလိုတဏှိသက်ရှင်တဏှာမှားယွင်းတဲ့အယူဆိုတဲ့ဒိဋ္ဌိအဲ့ဒီတဏှာဒိဋ္ဌိစသောကိလေသာတရားဆိုးတွေကိုပိုက်ဆိုခြင်းဝါအကျွမ်းမြဖြိုက်ခြင်းဟူသောပညာတဲ့ဒီပညာဟာဘာပညာလဲဆိုတာနောက်ပိုင်းကျမှအသေးစိတ်လုပ်မယ်နော်ပညာဘာလဲတဏှာဒိဋ္ဌိစသောကိလေသာအလျင်တို့ကိုပိုက်ဆိုခြင်းအကျွမ်းမြဖြိုက်ခြင်းဟူသောပညာကိုဒီညာဘာလဲညာနာတံဝရလို့ဒီလောက်ပဲမှတ်နောက်ပိုင်းမှာဒီလအမျိုးအစားတွေထပ်ပြီးပြန်ခွင့်မယ်နောက်တစ်ခုကညာနာတံဝရပစ္စည်းလေးပါးကိုပေါ့ဆင်ရှင်၍သုံးဆောင်ခြင်းသည်လေညာရတံဝရအဲ့ဒီပစ္စည်းလေးပါပုံမှာဆင်ရှင်၍သုံးဆောင်ပုံဒါကတော့သာဝနာဝန်တန်ရှင်ရန်တို့အနေနဲ့ဆိုရင်ပဋိသင်္ခာယောနိသောစီရံပရိသေယဝါမိစွမ်းသင်္ကံကြောင်းစေပစ္စည်းလေးပါသုံးဆောင်တဲ့အခါကာလမှာဥစဉ်တော်မှာပါလေပြည့်စုံတာဆင်ခြင်ပြီးမှသာလင်ပါလေသုံးဆောင်ရတယ်ဘယ်လိုသုံးဆောင်ပါလဲဆိုရင်စွန့်နေပိုက်တဲ့သုံးဆောင်မှုကတော့ဒီပရိသတ်ရဲ့အသီးများမှာဤဒီစာပွဲကြားဘူးတယ်နော်ရိတ်သာဝင်တဲ့အခါမှာလေဆင်ခြင်ရတာပဲဟုတ်လားအဲ့တော့စွန့်သင်ကကြောင်းစီပစ္စည်းလေးပါသာသနာဝန်ထမ်းအတွက်စွန့်သင်ကကြောင်းစီလူတွေအတွက်ဆိုရင်လည်းပဲစွန့်ဆိုတဲ့နေရာမှာထမင်းပေါ်လူတွေစားရဟုတ်လားထမင်းစားတဲ့အခါမှာအခန္ဓာကိုလာပါဖို့ပြည့်ဖြို့ဖို့အတွက်ဆိုတဲ့ပုံစံမျိုးနဲ့မဟုတ်ပေနဲ့ပါလေသူတော်ကောင်းတရားကိုကြင်ကြံကြိုကအားထုတ်ဖို့အတွက်ငါပါလေငါရဲ့ခန္ဓာကိုမြတ်တောင်းဒီလိုသုံးဆောင်နေပါတယ်စသည်ဖြင့်ပစ္စည်းလေးပါဆိုတဲ့နေရာလူတွေအတွက်ဆိုလို့ရှိရင်စွမ်းဆိုတဲ့နေရာပါလေအာဟာရဟုတ်လားအာဟာရသုံးဆောင်တဲ့နေရာမှာဆင်ခြင်ရမယ်နောက်ကပါလေသင်္ကန်းဆိုရင်ဘုန်းကြီးတွေအတွက်သင်္ကန်းဆိုလူတွေအတွက်ပါလေအဝဲအစားဝတ်ဆင်တဲ့နေရာမှာပါလေဆင်ခြင်ရမယ်နော်အဲ့ဒါတခုနောက်ကကျောင်းဘုန်းကြီးတွေအတွက်နေစရာကျောင်းဆိုလူတွေအတွက်စတပါလေအိမ်နေစရာထိုင်စရာအိမ်အာဝါဒတွေနဲ့ပတ်သက်ပြီးတော့လေပဲဆင်ရှင်ပြီးတော့သုံးဆူရမယ်။နောက်ကစေပြည့်စင်နဲ့ပတ်သက်ပြီးတော့လေထို့အတူပဲဘေးနေရာမှာမှပါရတက်မဲ့လို့သာတဏှာပုံစံမျိုးတွေမပါဘဲနဲ့ဉာဏ်ပညာနဲ့ဆင်ရှင်ပြီးတော့သုံးဆောင်တာမျိုးကိုဘာလဲခေါ်တော့ ညာနာတံဝရအမှန်ကတော့ပြည့်စုံခဏညာပဲဒီညာဒီပါညာလဲပြည့်စုံခဏညာဆင်ခြင်ရမယ်ဥစဉ်တော့သင်္ကန်းကိုဝိတ္တစန္တာခရီအော်တာပါလုံချုံဖို့အတွက်ပါလဲဝယ်ဆင်ရတဲ့အေးတံကိုဖြောက်ဖို့အတွက်အပူတံကိုဖြောက်ဖို့အတွက်ပါလဲဝယ်ဆင်ရတဲ့ကဲမွေစရှိသောဒီအန္တရာယ်တွေကန့်ဆန့်ဖို့အတွက်ပါလဲဝယ်ဆင်ရတဲ့စွန့်စားတဲ့အခါမာလေးထို့အတူပဲအဲ့ဒီတော့စွန့်သင်္ကန်းကြောင့်စပစ္စည်းလေးပါးနဲ့ပတ်သက်ပြီးတော့ဆင်ခြင်ခြင်းဆိုတဲ့သဘောတရားမှန်သမျှဘာလို့ခေါ်တော့ညာနာတံဝရလူတွေအတွက်ဆိုလို့ရှိရဲ့အခုပြောတဲ့ပစ္စည်းလေးပါးကိုယဟန်တော်နဲ့ပတ်သက်ပြီးတော့ပစ္စည်းလေးပါးနဲ့ကပ်ပြီးတော့ကိုယ့်အတွက်ကိုယ်ယူတတ်ရမယ်တရားအားထုတ်တဲ့အခါမှာဒီပစ္စကနာဉာဏ်ပညာသည်ယဟန်တို့အတွက်သက်သက်သာမဟုတ်ဘူးလူတွေအတွက်လည်းပဲပါတယ်နောက်နံပါတ်၄အရှံအပူစသည်တို့ကိုတိခန့်ရှင်းဟူသောအာရောသာပြရန်တော့ခန္တီသည်ခန္တီတံဝရတံဝရ၅ပါးထဲမှာကြည့်တံဝရသီလထဲမှာခန္တီတံဝရအဲ့ဒီခန္တီတံဝရနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာကားထပ်ပါတယ်သီလသမာဓိပညာနာခန္တီပရဏာကာရဏဒီလိုဖွင့်တယ်နော်မာဝိသုဒ္ဓရာမဆရာတို့ကြီးတို့ရေးထားတဲ့အဟိုရွှေရဲဆရာတို့ရေးတဲ့ကားထပ်ထဲမှာခဏခဏဒါတွေ့တယ်သီလသမာဓိပညာနာခန္တီပရဏာကာရဏခန္တီတိခန့်ရှင်းဆိုတဲ့ခန္တီလက်နဲ့သည်ခန္တီဆိုတဲ့သဘောတရားသည်သီလသမာဓိပညာနာသီလသမာဓိပညာပိုက်ခါ၃ပါးရင့်ကျင့်ရှင်းဤကာရဏအကြောင်းတရားကိုယ်တဏ္ဍာမသီလသမာဓိပညာတိုက်ခါ၃ပါးဖြစ်ကြံလို့သောပုဂ္ဂိုလ်တယောက်သည်ဘာနဲ့ပြည့်စုံခန္တီလက်နဲ့ပြည့်ကိုပြည့်စုံရမယ်ခန္တီဆိုတဲ့အင်္ဂါမပြည့်စုံဘူးဆိုရင်ကိုယ်တဏ္ဍာမသီလလည်းမပြည့်စုံနိုင်ဘူးသမာဓိလည်းမပြည့်စုံနိုင်ဘူးပညာလည်းမပြည့်စုံနိုင်ဘူးဟုတ်လားကိုကဥပ္ပဒိလစောက်တည်ထားတယ်ညဘိษาလာတယ်ဟုတ်လားခန္တီသိမခံနိုင်ဘူးဆိုတာစပြည့်လည်းဘာဖြစ်သမှာဝိကလာဘောဓနာလုံးသေးရလားမလုံးတော့ဘူးအဓိကအဲ့ဒီပုံစံမျိုးကိုပြောတာအဲကြောင့်သီလသမာဓိပညာတိုက်ခါ၃ပါးပုဂ္ဂိုလ်ဒုတိယရဲ့ပန္နာမှာအာကောင်းလာဖို့ဖြစ်ကျင်ဖို့ဆိုတာကတော့ဗာဒီကလည်းခန္တီဒါကိုသီလသမာဓိပညာနာခန္တီပရဏကရပပ္ပိပိကုသလာဓမ္မခန္တရာရတ္တဝတ္တရပပ္ပိပိကုသလာဓမ္မလောကမှာအကောင်းအကောင်းဆိုတဲ့ကုသိုလ်တရားမှန်သမျှဟာခန္တရာရတ္တဝဝတ္တရဘာနဲ့ဆက်ဆိုင်နေတော့ခန္တီနဲ့ဆက်ဆိုင်နေတယ်ကုသိုလ်ကောင်းမှုတစ်ခုတိုးပွားဖို့အကျိတ်ခဲအမြင့်တရှိဖို့အတွက်ခန္တီလက်နဲ့ဆိုတာကတော့လောကလွတ်တယ်ခန္တီလက်နဲ့မပါဘဲနဲ့သီလတိုက်ခါလေးပဲမယဉ်ကျက်နိုင်ဘူးပညာလည်းမယဉ်ကျက်နိုင်ဘူးတမာရီလည်းမယဉ်ကျက်နိုင်ဘူးဟုတ်လားတရားအားထုတ်တယ်ဟုတ်လားနိုင်ဝဲတော့မပြေသေးဘူးဟုတ်လားညောင်းလာတယ်ကြိတ်လာတယ်သိမခံနိုင်ဘူးဆိုတော့အဲဣရိယာပုတ်ပြောင်းသွားမယ်မပြေပါဘူးအပြင်ထသွားလက်လမ်းလျှောက်နေတာကောင်းပါတယ်ဟုတ်ကို့မှာကိုဖြစ်ပေါ်လာတဲ့ခန္ဓာကိုမှအဲဖြစ်ပေါ်လာတဲ့လောကဓာတ်ကိုမှပါလဲသိမခံနိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီပါတော့ဘယ်လိုမှတရားမတည်ဘူးစာသင်တိုင်းမှာစာသင်ဖို့လာတဲ့ပုဂ္ဂိုလ်တွေကလည်းထိုးတူပဲအတူအပြင်ဥစဉ်တို့ကစာသင်တိုင်းထူထောင်ထားတဲ့ဟုတ်လားရဟန်းတရားမှာရှမ်းသာတဲ့ဆရာသမားတွေဘုန်းကြီးတွေပုဂ္ဂိုလ်ကြောင်းရလာတဲ့ဆိုအာယုံဆွမ်းကိုသူတို့ကအနေဆုံးဟန်းသွင်းခွဲနဲ့ကတ်တဲ့စာရင်သားတွေဆိုရင်ဥစဉ်တော်စီလာလို့ကမနေလို့မရဘူး။ဘာလို့သူမှခန္တီလက်နဲ့မပါလို့ဟုတ်လား။ဟောမှာကကြွေးတိုင်းစားမှာကိုဥစဉ်တော်စီကြတော့ဟုတ်လား။ဆန်ကတော့သူဟာသူလုံလုံလောက်လောက်ဟုတ်လား။ဟန်းတွေပါတွေကြတဲ့ကစာသင်တဲ့ဆိုတာစာသင်တဲ့ပုံစံနဲ့သွားတာ။အိုးငါတို့ငငယ်တုန်းကသာနာပုံတွေရောက်တဲ့အခါငါတို့ဆရာတို့ကဘယ်လိုကြွေးတာ။နေစရာထိုင်စရာဘလို့ထားတာစသည်ဖြင့်ဒီမှာကြမှာဒီလိုဆင်းရဲတဲ့ပုံစံမျိုးနဲ့တော့မနေနိုင်ဘူးဆိုပြီးတော့လာတော့ကတော့ဟုတ်ဒီပတ်တိဝါမဆိုးမီပြန်ထွက်ပြေးသွားကြသူတို့ဘာလက်နဲ့မရှိတာခန္တီလက်နဲ့မရှိလို့ခန္တီလက်နဲ့မရှိရင်ဘာလဲသီလလည်းမပြည့်စုံဘူးတမာရီလည်းမပြည့်စုံဘူးပညာလည်းမပြည့်စုံဘူးဒါတွေကိုအာလုံးသိမ့်ကျုံပြီးတော့ရွေးရင်ဆရာတို့ရေးတဲ့ဟုတ်လားဘာလဲသုလသိတ်တော်ဝါဒသိတ်ထင်ပါလားကာထာတစ်ပုဒ်ပါတယ်သီလသမာဓိပညာနာခန္တီပရဏကာရဏပပေပိကုသလဓမ္မခန္တရာရတ္တဝဝတ္တရေခန္တီတိခန့်ရှင်ဆိုတဲ့ခန္တီလက်နဲ့သည်သီလသမာဓိပညာနာသီလသိက္ခာသမာဓိသိက္ခာပညာသိက္ခာ၃ပါးလုံးတို့ဤကာရဏအဓိကပရဏကြားတဲ့အကြောင်းတရား2မျိုးပါပဲပပေပိကုသလဓမ္မဘဝတစ်ခုမှာအကောင်းလို့ပြောဆိုရတဲ့ကုသိုလ်တရားတွေဆိုတာကလည်းခန္တရာရတ္တဝခန္တီနဲ့သာစပ်၍သားလေဝတ္တရေဖြစ်ကြရကုန်၏ဘဝတခုမှာကုသိုလ်တရားများများတိုးရှင်ရင်နှလုံးသားထဲမှာဘာဖြစ်ရမှာတော့ခန္တီလက်နဲ့သုံးနှလုံးသားထဲမှာခန္တီလက်နဲ့ကိုကောင်းကောင်းမွန်မွန်မသုံးတတ်တဲ့ပုဂ္ဂိုလ်အတိုင်းမှာဘာတွေဖြစ်တတ်တော့ဒေါသတွေဒေါမနတာတွေဖြစ်လာတတ်တယ်နော်ဒါတွေကလောကုတ္တရာရေးမှာဓမ္မရေးမှာသာမဟုတ်လောကရေးမှာလေးပဲအမှန်တမ်းအရေးကြီးတယ်ခန္တီလက်နဲ့ခန္တီလက်နဲ့မပါဘူးဆိုလို့ရှိရလောကသမ ्या လုံငန်းသည်ဘယ်လိုနည်းနဲ့မှထိတ်တန့်တော့မရဘူးနော်လောကမှာဥမာနိုင်ငံတကောင်းဆောင်တွေလုပ်နေကြတယ်အများကျဘယ်တော့ပဲနေမယ့်ညာမယ့်လုပ်နေသော်လည်းပဲအမြင်မကြည့်တဲ့ပုဂ္ဂိုလ်ကတော့အမြင်မကြည့်တဲ့ပုံစံမျိုးနဲ့ဝေဖန်ကြမယ်လုပ်ကြမယ်ခင်ကြမယ်နော်ဒါပြည့်ဒါပေမဲ့အဲ့ဒီနေရာမှာကောင်းဆောင်ဆိုတဲ့ပုဂ္ဂိုလ်ကတိမခံနိုင်ဘူးဆိုရင်ပကိဏကပြဿနာနဲ့တက်ကြပါဘုရားရှင်ကခန္တီလက်နဲ့ကိုဘယ်တော့ဒီသုံးရမှာလဲဆိုရင်သ သူကပြန်ပြီးတော့ဟောတဲ့အခါမှာသတုပရိသမိတ်စေနေသိဏသဓမ္မံဒေသိဏတပိသမ္မာသမ္ဗုဒ္ဓနာဧကေစေကရဟန္တိဧကေစေပသန္တန္တိငါဖယားလေးသင်ရှင်တဲ့ကဘာရသိင်္ဂါလပတ်လုံးပါရမီဖြည့်ကျင့်ပြီးမှရရှိလာသောရွှေညာတော်ဖြင့်လေးစင်ငါဝါကာလပတ်လုံးမနေမနာဩကြနေတဲ့နေရာမှာတရှုသောပုဂ္ဂိုလ်ကငါဖယားကိုကဲ့ရကြတယ်တရှုသောပုဂ္ဂိုလ်တွေကရှိမွန်ကြတယ်စိန်သမာနလိုပုဂ္ဂိုလ်တွေကငါဖျားကိုတိုက်ခါရှာဖို့ဝင်လာကြသေးတယ်ငါဖျား6လမ်းနေတဲ့လမ်းခရီးဟာဟောဘက်ကလေးနေရှင်နဲ့ကဘာရသိင်္ဂါလပတ်လုံးလောကဒါစရိယညာတဒါစရိယဗုဒ္ဓဒါစရိယအကျင့်ကိုလည်းကြံ့ခဲ့တယ်ပါရမီ7ပါးကိုလည်းသူမတူတအောင်ဖြစ်ကြံ့ခဲ့တယ်စွန့်ချက်ချင်း5ပါးကိုလည်းဖြစ်ကြံ့ပြီးမှအများကျုပ်ကိုဆောင်ရွက်ဖို့ဆိုတဲ့ရွေရှက်နဲ့ငါ6လမ်းခဲ့တယ်ဘုရားဖြစ်ပြီးတဲ့နောက်မှလည်းမနေမနာအလုပ်လုပ်ခဲ့တယ်ဒါကိုတော့မှအများအတွက်တရားဟောနေတဲ့အချိန်မှာငါဖျားကိုတိုက်ခါလာရှာတဲ့ပုဂ္ဂိုလ်တွေရှိသေးတယ်အဲ့ဒါမျိုးတွေကိုလည်းဘာနဲ့နဲ့ခံရမှာတော့ခန္တီလက်နဲ့နဲ့ပဲသိခံပါခန္တီလက်နဲ့နဲ့သိမခံဘူးဆိုပြဿနာတက်မယ်ဒါကြောင့်ပရိသတ်အများစုနဲ့အလုလုတဲ့နေရာမှာအထူးအဖြင့်ပရဟိတဝသူများကျုပ်ကိုဆောင်ရွက်မယ်ဆိုတဲ့ပရဟိတလုပ်ငန်းလုပ်တဲ့နေရာမှာခန္တီလက်နဲ့အာကောင်းရင်အမှန်တမ်းမအောင်မြင်တယ်ခန္တီလက်နဲ့အမကောင်းဘူးဆိုရင်နောက်ကိုဆုတ်သွားမယ်နော်ဒါကြောင့်ဟိုစကိုင်းရွှင်းသာဆရာတို့ရေးခဲ့ပါတယ်ခန္တီလက်နဲ့အများကျုပ်ရွက်သေးဖို့ကခနုကနေစိုကဲ့ရဲ့လေမဖေးမဆောင်ကိုလန်ကြောင့်ကိုစိုက်ကောင်းနဲ့ရှင်ခီးနဲ့လောစိုက်ကောင်းနဲ့ဆိုတာခိုင်တီနဲ့ရှင်သာစိုက်ကိုပြောတာနော်ဒါကြောင့်အများအတွက်အလုလုနေတဲ့ဆိုပဲမဲ့ခိုင်တီလက်နဲ့ကိုတော့ကြံ့ကိုကြံ့သွားမယ်ခိုင်တီလက်နဲ့မကြံ့သုံးဖို့ဆိုရင်အာဒီကောင်ကဒီလောက်အများကျုပ်လောက်ပါလေဒီကောင်ကဝေဖန်နေငါလည်းပြန်စိုးအောင်ပါပဲဆိုပါကိတ်နာကိတ်သွားရောဟုတ်လားအဲ့ဒါနိုင်ငံတခုတည်ဆောက်တဲ့နေရာမှာတဦးနဲ့တူအပြန်လာနားလည်မှုခန္တီလက်နဲ့တွေသုံးပြဖို့အမှန်တမ်းအရေးကြီးတယ်ဆိုတဲ့အကြောင်းအခုဘေးကဘေးကစာဘေးထွက်သွားတယ်ဟိုစင်ကအရှံဘူစသည်ကိုသီးခံချက်ဟူသောအာရုသဟုတ်လားဒီမှာလည်းအရှံဘူစသည်ကိုဟုတ်လားအဲ့ဒီမှာအေးရံကိုလည်းသီးခံနေရမယ်အပူရံကိုလည်းသီးခံနေရမယ်အဲ့ဒီအေးဘူကိုသီးမခံနိုင်ဘူးဆိုရင်ဘာဖြစ်မှာတော့ဒေါသဖြစ်ရမယ်သီးခံနေရင်ဘာတော့အာရောသဖြစ်ရမယ်အာရောသဆိုတဲ့ခန္တီယတရားကောင်းရင်ပါလေအာရောသအဲ့ဒီခန္တီသံဝရတိသီလသမာဓိပညာပိုက်ခာ၃ပါးရင့်ကျက်ဖို့အတွက်အထူးအပြင်လောကုတ္တရာဘက်မှာလည်းပန်းနေသောကိုလိုရှင်တဲ့ပန်းနေသောရောက်လို့သောပုဂ္ဂိုလ်များလောကီဘက်မှာလည်းကိုလိုရှင်တဲ့ပန်းနေသောရောက်လို့သောပုဂ္ဂိုလ်များသည်ပါလဲနဲ့ကိုဒီကသုံးပါမှာခန္တီလက်နဲ့ကိုသုံးရမယ်ဒါကိုဘုရားရှင်ကတန်ခါလောဝါဒသုံးပါလားဟောတာတာရှိပါတယ်ယောဒာတိတန်စဩနိုင်စတိနာဘိညောနာမညတိဟုတ်လားကတံပုရိသကိစ္ဆာနိသောတုခာနဝိဟာယတိယောဒတိတေသအုံနေသာတိနာပြောညမတိအပူဏအေးတံကိုဘာမှဂိယုဆိုင်စရာမလိုပဲဟုတ်လားတကယ့်ကိုကို6နှံစရာရှိတဲ့လမ်းကိုပဋိပညာဖြင့်6နှံသွားတဲ့ပုဂ္ဂိုလ်တွေခန္တီလက်နဲ့ကိုစွဲကံပြီးတော့လာတဲ့ပုဂ္ဂိုလ်ဟာကတံပုရိသကိစ္ဆာနိသောတုခာနဝိဟာတိဟုတ်လားဘယ်တော့အခါမှပါလဲဒုက္ခမှာမယုတ်လျို့ဒုက္ခမှာယုတ်လျို့ဆိုတာလုံးဝမရှိနိုင်ဘူးတဲ့ခန္တီလက်နဲ့ကိုသာပြန်ပြီးတော့သာသွားကြပါအချိန်တန်ရင်ကိုကဗာလဲခန္တီသမားကပန်းနယ်သို့ရောက်သွားတယ်ခန္တီလက်နဲ့ကိုမသွန်းဆွဲဘူးဆိုလို့ရှိရင်ပန်းနယ်သို့ဘယ်လိုနေနဲ့မှမရောက်နိုင်ဘူးဘုရားရှင်မှာတုတ်တန်တယ်အများကြီးဟောထားတယ်ခန္တီလောက်ဆိုရင်အရှံဘူးစသည်ကိုတိကံချက်စတဲ့အာရောသာပြာရသာခန္တီသည်ခန္တီသံဝရကိစ္စပြီးပြီနံပါတ်5ဟုတ်ပြီဖြစ်ပေါ်လာသောကာမဝိတ္တစသည်ဝိတ္တဘယ်နှမျိုးခွန်းသုံးကြတော့သုံးမျိုးမကောင်းတဲ့ဝိတ္တကာမဝိတ္တရဲ့ပြာပါဒဝိတ္တရဲ့ဝိညာဝိတ္တပြောခဲ့ပြီနော်ကာမဂုဏ်အာယုန်နဲ့ပတ်သက်ပြီးတော့ကြံစည်တွေ့တော့နေတာကာမဝိတ္တဒေါသအငွေသက်ပါသောအကြံစည်မျိုးပြာပါဒဝိတ္တနောက်ကဝိညာဝိတ္တစတာပါလေသူလည်းပဲဒေါသပါပဲသူမျိုးညှင်းပန်းနှိမ့်ဆက်ဖို့ဆိုပြီးကြံစည်တွေ့တော့နေတာဒါတွေပါလေဝိညာဝိတ္တအဲ့ဒီကာမဝိတ္တပြာပါဒဝိတ္တဝိညာဝိတ္တဆိုတဲ့မကောင်းတဲ့အကြံစည်ဝိတ္တမျိုးတွေကိုမိမိရဲ့နှလုံးသားထဲမှာလက်မခံဘဲနဲ့ဒါတွေကိုပြန်ပြီးတော့တွန်းလှန်နိုင်အောင်တခုခုသောကုသိုလ်အာယုံနဲ့ပဲကြိုးစားပြီးတော့နေခြင်းမျိုးကိုဘာလို့ခေါ်နော်ဝိရိယသံဝရလို့ခေါ်တယ်အာဇီဝပါရိသုတ်တိကိုလည်းပါလေဝိရိယသံဝရလို့ခေါ်ပါတယ်အဲ့ဒါဩဘေကသရုပါရိသုတ်တိသီလထဲမှာအာဇီဝပါရိသုတ်တိဆိုတာပါလာလိမ့်မယ်အဲ့ဒီအာဇီဝပါရိသုတ်တိဆိုတာဝိရိယနဲ့ပဲယဉ်ပြီးတော့ဖြစ်ကျင်ရတယ်အာဇီဝပါရိသုတ်တိမှာဝိရိယနေပါတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုရင်အာဇီဝပါရိသုတ်တိသီလဘယ်လိုနေနဲ့မှမပြည့်စုံဘူးအာဇီဝဆိုတာပါလေ အသက်မွေးကြောင်ဟုတ်လားပါရိသုတ်တိစတာထဲဝမ်ရစံကြည်တဲ့သီလအသက်မွေးတဲ့လုပ်ငန်းကိစ္စနဲ့ပတ်သက်ပြီးတော့ထဲဝမ်ရစံကြည်တဲ့သီလကိုအာဇီဝပါရိသုတ်အဲ့ဒီအာဇီဝပါရိသုတ်တိသီလသည်ဝိရိယနေပါတဲ့လူဒန်းစားအတွက်ဘယ်လိုမှဖြစ်ကျင်လို့မရဘူးဆိုပါဝိရိယစတာအလောက်ကံပြင်းကြီးတဲ့ပုံကိုတယောက်သည်အသက်မွေးဝမ်းကြောင်လောက်တဲ့အခါမှာပင်ပန်ပန်းမှရှာစားမှာမဟုတ်ဘူးအရှောင်ရရင်ခိုးစားလို့မှအသက်ရှင်မယ်ဆိုရင်သူခိုးစားမှာပဲဒါမျိုးတွေပေါ့နော်သူများကိုပတ်ဖြတ်ပြီးမှပါဏာတိပါဒအမှုဖြစ်အသက်ရှင်လို့ရလေလုံးပါပဲသူများကိုလိညာပြောဆိုလို့သာနဲ့သူ့ရဲ့အသက်ဝမ်းကြောင်းအစဉ်ပြေရနေပဲလုံးပါပဲဝိရိယအာမန်တဲ့ပုံကိုယ်တွေကတော့ဘယ်နေရာမှမဆိုကြိုးစားအားထုတ်တဲ့ပုံကိုယ်တယောက်အတွက်ထမင်းတလုံးဘာမှမချပါဘူးကွာငါခန္ဓာနဲ့ယဉ်နေပြီးတော့သူများတော်အသက်ရှင်နေငါလည်းပဲကြိုးစားရဲ့အသက်ရှင်ရမှာပေါ့ဆိုတဲ့ပုံစံမျိုးနဲ့ဝိရိယကိုရှေ့တန်းတင်နေကြတော့ပုံကိုယ်တွေကပါတော့အာဇီဝပါရိသုတ်တိသီလဆင်ကြတယ်ဝိရိယကဲမေတဲ့လူဖြင်းတဲ့လူညံ့တဲ့လူပြင်းတွေကတော့ဗါလဲအာဇီဝပါရိသုတ်တိသီလပဲလို့နေမှာမပြည့်စုံနိုင်ဘူးဒီဝိသုတ်တိမြတ်ထာဂရာထေးမှာဒါကြောင့်အာဇီဝပါရိသုတ်တိကိုလည်းပဲဝိရိယနဲ့သာဖြစ်ကျင်ရသည့်အတွက်ကြောင့်ဝိရိယကိုပဲနေပါတော့အာဇီဝပါရိသုတ်တိလို့ခေါ်တဲ့အာဇီဝပါရိသုတ်တိသီလကိုပဲနေဝိရိယသံဝရသီလလို့ခေါ်တယ်ကဲဒီထဲမှာကိုတို့ကြာသွားပြီကဲနောက်ထပ်သီလအနဲ့သွားမယ်အခုပါပြီးသွားပြီတော့နံပါတ်1ပြီးသွားပြီဟုတ်လားအဘေတရားဒီသီလမြည်သတိဆိုတာ ਨੇ ပတ်သက်ပြီးတော့နံပါတ်1ဖြစ်ပြီးသွားပြီမလားကဲနံပါတ်နဲ့အဘေနဲ့ကြောင့်သီလမြည်သတိသွားရအောင်ဒါကနေဒေသဆိုပြီးအကျင့်ကလေးရှိတဲ့ပဋိနေဒေသကြမှာဒီမှာအကျေပါသွားမယ်ဒါမင်းနေနေလောက်ပြောလိုက်တိလနတ်ခြေနာတိလန်တဲ့အထာရာကတိလနတ်ခြေနာကောင်းစွာထားရှင်တည်ဟူသောအ ਨੇ ကြောင့်တိလန်တိလမြီတိလနတ်ခြေနာကောင်းစွာတရားဟူသောအ ਨੇ ကြောင့်လည်းပဲတိလန်တိလမြီအထာရာဒီမှာဒီထဲဖွင့်ထားတဲ့အဲ့ဒီထဲမှာကာယကံစသည်တို့ကိုဖျော်ဖျဲမဖြစ်အောင်တတိထားပါကာယကံစသည်မှာအလုံးဝစီကံအလုံးပါကာယကံစကားမယ်ပါဏာတိပါရအရိနရာကာမေတုဝေသသနာဝစီကံကမူတာဝါရစသည်ဒီလောက်သိရမယ်အဲ့ဒီကာယကံစသည်ကိုဖျော်ဖျဲမဖြစ်အောင်စောင့်စည်းညွေထားခြင်းသည်သမာရဏသီလနောက်ကစတုဘုမကကုသိုလ်တို့၏အကြောင်းဖြစ်၍တရားဖြစ်ခြင်းဥပါဒါရဏသည်သီလနာနဲ့ဝါရစကလုံးကပါဠိသက်ဖြစ်နေတယ်အဲ့တော့စတုဘုမကလို့နည်းနည်းလောက်ပြောရမယ်စတုဘုမကကုသိုလ်ဆိုခါကပဲအဘိဓမ္မာသင်မှုတဲ့ပုဂ္ဂိုလ်တွေစိတ်ပန်းကိုအာရုံပြုလိုက်ပါ1ကာမဝဆရာကုသို2ရူပဝဆရာကုသို3အရူပဝဆရာကုသို4လောကုတ္တရာမေကုသို့ကုသို့ဘယ်နှမျိုးရှိတော့4မျိုးစတုဆိုတာဘာလဲ4ခုလို့ပြောတာဟုတ်လားကာမဘုံ၌များသောအဖြစ်ဖြစ်တဲ့ကုသို့ကိုကာမဝဆရာကုသို့ရူပဘုံ၌များသောအဖြစ်ဖြစ်တဲ့ကုသို့ရူပဆရာကုသို့အရူပဘုံ၌များသောအဖြစ်ဖြစ်တဲ့ကုသို့ကိုအရူပကုသို့လောကုတ္တရာစတဲ့အဝဋ္ဌဘုံမှာဖြစ်တဲ့ကုသိုလ်ကိုမဲ့ကုသိုလ်လို့ခေါ်တယ်အဲ့ဒီကုသိုလ်လေးမျိုးကိုပါဠိစာပေထဲမှာပါလဲစတုဘုမကဘောပါပြီနော်ဒါကြောင့်စတုဘုမကကုသိုလ်ဟုတ်သည်မဟာကုသိုလ်ရဲ့ရူပကုသိုလ်ရဲ့အရူပကုသိုလ်ရဲ့လောကုတ္တရာကုသိုလ်ဟုတ်လားကာမဘုံသားတရဝါရုတဏ္ဍမှာဖြစ်တဲ့မဟာကုသိုလ်ရူပဗျာမာရုတဏ္ဍမှာဖြစ်မြတဲ့ရူပကုသိုလ်အရူပဗျာမာကြီးရုတဏ္ဍမှာဖြစ်မြတဲ့အရူပကုသိုလ်အရိယာပုဂ္ဂိုလ်တို့တဏ္ဍာမှာဖြစ်တဲ့မဲ့ကုသိုလ်အဲ့ဒီကုသိုလ်လေးမျိုးကိုဒီနေရာမှာပါလို့ခေါ်တော့စတုဘုမကကုသိုလ်ဒီလောက်ဆိုသဘောပေါက်တော့နော်နောက်ပိုင်းကြားမှာအကြည့်တစ်ခါပြန်ပြောမယ်အရိဒအသေးစိတ်ရှင်းမယ်ဆိုစိတ်မပြန်သင်ရတော့ပါသေချာတယ်ပောပရသာသာဉာဏသာပြောအသင်္ခါရိကလာမယ်ဝိတေဝိဇရာပိဋိတုခအေကရာတုသာဆံဃာ၅ပါးနဲ့တခါပြေသာပရမဇန်ကုသိုလ်စိုက်စသည်ဖြင့်လာအောင်မယ်အာဃာသနဇာနာစိတ်စသည်ဖြင့်လာအောင်မယ်နော်အဲအဲ့တော့အဲ့လောက်ထိသိချင်တော့အဘိဓမ္မာသင်တာပြန်တည့်ရမယ်ဒီမှာတော့အသေးစိတ်ဥစဉ်ဒီလောက်ပဲပြောလို့ရမယ်တဲ့ကာမစရာကုသိုလ်နဲ့ရူပစရာကုသိုလ်သုံးအရူပစရာကုသိုလ်လေးမဲ့ကုသိုလ်အဲ့ဒီကုသိုလ်လေးမျိုးကိုဒီညာဘာလို့ခေါ်နော်စရုဘုမကကုသိုလ်အဲ့ဒီစရုဘုမကကုသိုလ်လေးမျိုးတို့အကြောင်းရဖြစ်၍တရားဖြစ်တဲ့ဥပါဒါရဏအ ਨੇ ကိုလည်းပဲဒီညာဘာလဲသီလနာအ ਨੇ ဒီလောက်ပဲမှတ်ထားခဲ့တော်ပြီဒါကိစ္စမရှိဘူးဒီလောက်သိရကျင်တတ်ပြီကဲနောက်တစ်ခုဆက်မယ်ဟောမကနံပါတ်အလုံးပဲတစ်ခုပြီးသွားပြီတော့ဟောမကမာတိကကောင်းဆိုင်လာတယ်နော်တေကအဘေတရားသီလမိသနိပြီးသွားပြီ နေ့ကအဘေနဲ့ကြောင့်သီလမိသနိပြီးပြီနောက်သုံးကသီလဤလက္ခဏာရတပိစုပရပရဏံတို့ဒီပေနီအဲ့ဒါနဲ့ပတ်သက်ပြီးတော့ဆက်သွားမယ်လက္ခဏာဒီစတုကဆက်ပါအဲ့ဒီပိုက်ချင်းရတော့မယ်လက္ခဏာဒီစတုကတဲ့လက္ခဏာအာရိစတုကလက္ခဏာအမတ်သာအာရိအစရှိသောစတုက၄ခုပါဆိုတာကလက္ခဏာရေရာသရေပစ္စုပ္ပန်ရေပရထန်ရေဒီ၄ခုပေါင်းထားတာကိုစတုကလို့ခေါ်တယ်ဟုတ်လားစတုဏံသမုဟောစတုကစတုဏံ၄ခုတို့ဤသမုဟောအပေါင်းကိုစတုကစတုကလို့ခေါ်တယ်တိကဆိုတာ၃ခုပေါင်းဒွိကဆိုတာ၂ခုပေါင်းစတုက၄ခုပေါင်းပဉ္စကဆိုတာ၅ခုပေါင်းထားတာနော်စက္ကစဉ်6ခုပေါင်းတတကစဉ်9ခုပေါင်းထားတာအတကစဉ်8ခုစသည်ဖြင့်ဒီလောက်တော့သိတတ်ရမယ်နော်နောက်ကကာယကရာပါရင်အပေါင်းဆိုတဲ့အ ਨੇ ကိုဟောထားတာဟုတ်လားအဲ့တော့တခုစီပြောပါမယ်သီလမှာလက္ခဏာလို့တစ်မျိုးရာသလို့တစ်မျိုးပစ္စုပ္ပန်လို့တစ်မျိုးပရထန်လို့တစ်မျိုး၄ချက်ပရမိတ်ထတရားတိုင်းတရားတိုင်းမှာလက္ခဏာရာသပစ္စုပ္ပန်ပရထန်အာလုံလက္ခဏာစတုကအရင်ဥဇေအဘိဓမ္မာသင်တုံးကစေတသိက်52ပါးကိုသင်ခဲ့တဲ့ဖတ်တာဟာအာယုကိုတွေ့ရှင်ဖတ်တာလက္ခဏာပုဒ္ဒရာလက္ခဏာဝေဒနာကအာယုရတာခံစားရှင်ဝေလက္ခဏာပညာကအာယုသဘောကိုမှတ်သားရှင်လက္ခဏာလောဘကအာယုကိုလိုချင်ခြင်းလက္ခဏာမောဟကပါလေဖုံလွန်ခြင်းလက္ခဏာစသည်ဖြင့်ပတ္တာကြည်ညိုခြင်းလက္ခဏာပဋိကပါလေအမှားရခြင်းလက္ခဏာစသည်ဖြင့်ပရမိတ်ထတရားတိုင်းတရားတိုင်းမှာကိုယ်ပိုင်လက္ခဏာစတာတစ်မျိုးရတာစတာတစ်မျိုးပြစုပရံတစ်မျိုးတစ်မျိုးပရထန်စတာတစ်မျိုးသုံးမျိုးလဲလေးမျိုးရှိတယ်အဲ့ဒီထဲမှာလက္ခဏာစတာပါလေရာသစတာပါလေပြစ္စုပ္ပန်စတာပါလေပရထန်စတာပါလေဒီ၄ခုကိုရဲ့အကြံပြန်သိရမယ်ပြီးမှဒါနာယီလက္ခဏာဒါနာယီရာသဒါနာယီပြစ္စုပ္ပန်ဒါနာယီပရထန်သမာဓိလက္ခဏာသမာဓိရာသသမာဓိပြစ္စုပ္ပန်သမာဓိပရထန်စသည်ဖြင့်တခုစီအခုကသီလနဲ့ပတ်သက်ပြီးတော့ပြောမယ်လက္ခဏာဒီစတုကမှာလက္ခဏာအကြောင်းကိုပြောမယ်ပါဠိစာပေမှာကလင်ကောလင်စတန်တဲ့ခံအင်ကောပညာနာလက္ခဏာအပိဒံဒီကကြားတယ်ဒီတဲ့ဖွင့်တယ်နော်ကလင်ကောလင်စတန်တဲ့ခံအင်ကောပညာနာလက္ခဏာစတာကမှတ်အံ့သောသဘောသဘာဝသဘောတရားတွေကိုဘာလို့ခေါ်တော့လက္ခဏာလို့ခေါ်တယ်။အများနဲ့မဆိုင်ဘူးကိုယ်ပိုင်သိချအမှန်သားတစ်ခုကိုပါတယ်။လက္ခဏာလို့ခေါ်တယ်။ဟုတ်လား။ဒါကြောင့်လက္ခဏာဆိုတာကြည့်ဟိုပတ်စဖို့ထဲမှာဆိုလို့ရှိရင်နှာခေါင်းမှာအမှန်သားပါလို့ရှိရင်အဲ့ဒီအမှန်သားကိုပါလေလက္ခဏာပဲသူရဲ့လက္ခဏာဟုတ်လား။ပကုံပေါ်မှာတခါအမှန်သားပါမယ်လူတယောက်မှတယောက်နဲ့တယောက်မတူထူးချက်ကွဲပြားတဲ့အမှတ်သင်္ကေတလေးကိုပါဠိမှာစပင်ပါလို့ခေါ်တော့လက္ခဏာလို့ခေါ်တယ်။ပါဠိစာမြတ်ကလင်ကောလေစနာလက္ခဏအင်ကောပညာနာလက္ခဏာစုစုပေါင်းပါဠိဝဟာရ6ပုဒ်ရှိတယ်အဲ့ဒီပါဠိဝဟာရကလင်ကားလည်းပဲသုံးသုံးအင်ကားလည်းပဲပညာနာလည်းခုံဟုတ်လားလက္ခဏာစတဲ့ပုံနဲ့အလုံးစုစုပေါင်းဝဟာရ6မျိုးထင်းမှာအခုလက္ခဏာဒီစောက်ကခေါ်တဲ့အခါမှာပါလေလက္ခဏာဆိုတဲ့ဝဟာရတစ်ခုနဲ့သုံးတယ်အလုံးဒီအမှတ်သားပဲဖတ်သားပါလက္ခဏာရှိလဲအာယုသဘောကိုတွေ့ရခြင်းလက္ခဏာရှိတယ်စိတ်ပါလက္ခဏာရှိလဲအာယုကိုကြံစည်တိတတ်တဲ့လက္ခဏာရှိတယ်နော်ဝေဒနာပါလက္ခဏာရှိတယ်ဟုတ်လားအာယုရတာကိုခံစားခြင်းလက္ခဏာရှိတယ်အဲအဲ့ဒီသဘောမျိုးကိုဒါလက္ခဏာလို့ခေါ်တယ်ဒါကြောင့်မှန်သောသဘောတဘာဝအများနဲ့မဆိုင်ကိုယ်ပိုင်သိချာသဘောတရားကိုဘာလို့ခေါ်နော်လက္ခဏာလို့မှတ်ရတ္တဆိုတဲ့သဘောတရားကရတ္တမှာသံပတ္တိရတ္တလို့တစ်မျိုးနောက်ထပ်ကပါလဲကိစ္စရတ္တလို့တစ်မျိုးနှစ်မျိုးရှိတယ်ကိစ္စရာသစတာကတော့ပရမိတ်ထတရားတိုင်းတရားတိုင်းမှာသူ့ရဲ့အဓိကပြုလုပ်ရှက်ဆိုတဲ့သဘောတရားကိုကိစ္စရာသလို့ခေါ်တယ်ဟုတ်လားပြည့်စုံမှုကိုဘာလို့ခေါ်လဲမှန်ပိုက်တိရာသလို့ခေါ်တယ်ဒါက ဟိုစာနဲ့ပင်နဲ့သာသူကအသေးစိတ်သွားတာအဦးဇင်းနဲ့ပြိဿဘௌဒ္ဓတအနေနဲ့သာလဲဒီမှာပြောပြနေတာနော်အသေးစိတ်မသိလဲအမငယ်နဲ့ဦးဇင်းအသေးစိတ်ကဘာဒီတဲမှာဝိသုဒ္ဓိမဲ့မှာတကယ်တရားဘာလို့ကျန်သူဘွားများအားထုတ်လို့သာပုံကတရားတို့အဓိကသုတ်ရှက်ဘာလဲစတာနောက်ပိုင်းမှာခွေးပြမယ်ဘௌဒ္ဓတအနေနဲ့သာဒီမှာလက္ခဏာရသပိစုပ္ပရပရဒံအမှန်ကလက္ခဏာတစ်ခုလောက်သိရင်ရတယ်ရသပိစုပ္ပရပရဒံမသိရင်ကိစ္စမသိပဲမသိပဲမယ်ကိစ္စမရှိဘူးမြတ်စွာဘုရားကဒီပရမတ္ထသဘောတရားတွေကိုနော်စေတသိက်52ပါးရှိတယ်ယုံ28ပါးရှိတယ်နိဗ္ဗာန်ရှိတယ်ဟိုဘက်ကစိတ်89ပါးရှိတယ်အဲ့ဒီတွေမှာစိတ်ကတော့စိတ်မှန်သမျှသည်အာရမဏဝိဇ္ဇာနာလက္ခဏာတပါးအာယုံကိုသိတတ်တဲ့လက္ခဏာတပါးရှိစေတသိက်ကြတဲ့ကစေတသိက်52ပါးရှိသလိုသူ့လက္ခဏာနဲ့သူတစ်ခုနဲ့တစ်ခုမယောဘူးနော်ယုံမှလည်း28ပါးရှိသလိုတစ်ခုနဲ့တစ်ခုမယောဘူးလက္ခဏာမှတ်သားသင်္ကေတရှိတယ်ဒါတွေကမြတ်စွာဘုရားတိုက်မိတဲ့ရှင်ညာတို့ဖြင့်အသေးစိတ်ဟောထားလို့သာလျင်ဥဇံတို့ကသိရတာတရားအားထုတ်တဲ့အခါမှာရသပစ္စုပ္ပန်ပရထံမသိရင်လည်းကိစ္စမရှိဘူးလက္ခဏာသဘောလောက်ကိုမှန်မြင်သွားရင်ဒါကိစ္စရှိတယ်ဒါကြောင့်ဥစ္စာအဘိဓမ္မာတဲ့တဲ့အခါမှာစေတသိက်52ပါးကိုဘာနဲ့သာအဓိကသင်သွားတော့လက္ခဏာလောက်နဲ့ပဲသင်ဖတ်သာဒီအာယုံတွေ့တိရှင်လက္ခဏာရှိစသည်ဖြင့်ဝေဒနာဒီအာယုံရသခံစားခြင်းလက္ခဏာရှိတဏှာဒီအာယုံတို့ကမှတ်သားခြင်းလက္ခဏာရှိစသည်ဖြင့်ဒီတဲ့သွားတာအဲ့မှာရသပစ္စုပ္ပန်ပရထံကိုအသေးစိတ်သဘောမပေါက်ပါနဲ့ကိစ္စမရှိဘူးအမှန်ငင်းတဲ့ဒါပေမဲ့ဒီမှာတော့ဥစ္စာနေနေပါပြောမယ်လက္ခဏာဆိုတာအမှန်သာသင်္ကေတပြီးမှပါလေရသဆိုတာအဓိကပြုလို့ရှိရကိစ္စရသလို့တစ်မျိုးပြည့်စုံခြင်းမှန်ပါတိရသလို့တစ်မျိုးဘယ်နှမျိုးရှိနော်နှမျိုးရှိတယ်ပြည့်စုံပရံဆိုတာကအကျိုးတရားကိုပြောတာပြည့်စုံပရံအကျိုးတရားတရားမောနာနှလုံးရှုမှတ်ပွားများအားထုတ်တဲ့ပုဂ္ဂိုလ်ဤဉာဏ်ထဲမှာခံလာတဲ့အချင်းရာသဘောတရားကိုဒီညာပါလေပြည့်စုံပရံလို့ခေါ်တယ်ပဋ္ဌာထံဆိုတာကတော့အကြောင်းတရားအကြောင်းတရားမှလည်းပဲရိုးရိုးအကြောင်းတရားခေါ်လို့မရကာရဏယံသမာသနာပဋ္ဌာနံဒီတမတံဒီတော့ဖွင့်တယ်ထာဂရယံကာရဏအကျဉ်းအကြောင်းဒီသမာသနာအလွန်လွန်ဤတံကာရဏအလွန်လွန်ဤလွန်ပါတယ်ဆိုတော့အနိကဆုံးအကြောင်းတရားကိုသာလျင်ပဋ္ဌာနံဒီပဋ္ဌာန်ဟူရဝုဒ္ဓိစွာဤပဋ္ဌာန်ဆိုတာအကြောင်းမြောင်းမြတ်စွာထိမှအနိကဆုံးအကြောင်းတရားဥပမာနိဗ္ဗာန်မဲ့ဖို့လိုချင်တဲ့ပုဂ္ဂိုလ်တယောက်ဒီဒါနသီလဘာဝနာထိမှဘယ်သူကအနိကဆုံးတော့ဘာဝနာဘာဝနာမှာတော့သမဏဘာဝနာနဲ့ဝိပဿနာဘာဝနာမှာနိဗ္ဗာန်အတွက်အနိကဆုံးအကြောင်းတရားဒီပါလေဝိပဿနာဘာဝနာမဲ့ညာဖွညာရဖို့တဲ့ဒါနသည်နိဗ္ဗာန်ရဖို့အကြောင်းမဟုတ်လားဟုတ်တယ်ဒါပဲမဲ့ဘာဖြစ်နော်ဝေဒာအကြောင်းသီလဆိုတာလည်းပဲနိဗ္ဗာန်ရဖို့အတွက်သူကပါလေဘာဝနာကိုထောက်ရင်ဝိပဿနာပညာကိုထောက်ရင်ပါလေအနိကဆုံးအကြောင်းမဟုတ်သူကဝင်နေတယ်ဟုတ်လားအဲ့တော့နိဗ္ဗာန်အတွက်ဆိုရင်အနိကဆုံးအကြောင်းဒီဘယ်သူဖြစ်ရမှာလဲဝိပဿနာပညာဖြစ်ရမှာပေါ့ဒါမျိုးတွေပေါ့နော်အခုလည်းပဲဒီနေရာမှာသီလဤလက္ခဏာကပါလေသီလဤရာသပါလေသီလပြည့်စုံတာပါလေသီလဤပရထံပါလေဆိုတာဒီမှာအသေးစိတ်အကောင်လုံးထောက်ထားတယ်ကဲအဲ့ဒီချင်းမှာနေနေတော့ပြန်ပြီးတော့ကြည့်ပါမယ်ကာယငံစသည်တို့ကိုကောင်းစွာထားခြင်းသည်ဖားလိုက်ပြီနော်ကုသိုလ်တို့ဤတရားဖြစ်ခြင်းသည်သီလဤလက္ခဏာဒါသီလဤကိုပဲလက္ခဏာစေတနာသီလစသည်မြဲသီလများစွာရှိတော်လဲပါလေသီလမှန်သမျှဒီလက္ခဏာကြီးပဲသီလမှန်သမျှပါလေဤလက္ခဏာကြီးသည်သီလမှန်သမျှလို့တော့ဒီမှာထင်မရေဘူးမရေပဲမေဒါသဘောပေါက်ပါပြီနောက်နံပါတ်2ကပါလေဒုတ်သီလဖြစ်ကြောင်းအကုသိုလ်ကိုဖျက်ဆီးခြင်းသည်ကိစ္ဆာရသာဒုတ်သီလပုဂ္ဂိုလ်ပုဂ္ဂိုလ်ဒုတိယရဲ့မှာသီလရှိရင်ဆိုရင်အဲ့ဒီဟာပါလေဒုတ်သီလမဖြစ်နိုင်တော့ဘူးသီလဖြစ်စလားဥပ္ပန္နမှာဒုတ်သီလဖြစ်ကြောင်းအကုသိုလ်တရားစတာမရှိနိုင်တော့ဘူးအဲ့တော့ဒုတ်သီလဆိုတဲ့စကားလုံးကိုသဘောပေါက်လို့သိတယ်ပါဠိဝဟာရတွေဖြစ်နေတလုံးစီရှင်းရမှာဒုတ်သီလဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့ဖွင့်တာကဒုတိတံသီလဣတေတံတိဒုတိလဒုတုသီလဣတေတံတိဒုတိလဣတေတံဤမိမယောက်ျားစားသောပုဂ္ဂိုလ်တို့အားဒုတိတံဖြည့်စည်အပ်သောသီလအလေးကျင့်သည့်အတ္တိရှိဣတိတို့ကြောင့်တေထိုမိမယောက်ျားစားသည်တို့သည်ဒုတိလဒုတိလမည်ဖြည့်စည်အပ်သောသီလရှိသူဆိုတာသူတမသီလမရှိတော့ဘူးအဲ့ဒါပါလေဒုတိလနောက်တစ်ခုကဒုတုသီလဣတေတံတိဒုတိလဣတေတံဤမိမယောက်ျားစားသောပုဂ္ဂိုလ်တရဝါတို့အားဒုတ်ထုမကောင်းသောသီလအလေးကျင့်သည့်အတ္တိရှိဣတိတို့ကြောင့်တေထိုပုဂ္ဂိုလ်တို့သည်ဒုတ်သီလဒုတ်သီလမြင့်သူ့ရဲ့ကာယကံမှုဝစီကံမှုမနောကံမှုကိုကြည့်လိုက်သူ့လည်းအလေးကျင့်ပြောဆိုတဲ့အပြုမှုအကြံစီတွေ့တော့မှန်သမျှတွေဟာပါလေကောင်းတဲ့အပြုမှုကောင်းတဲ့အကြံကောင်းတဲ့အပြုဆိုတခုမှမရှိဘူးတကယ်ကိုမကောင်းတဲ့အပြုမှုမကောင်းတဲ့အပြုဆိုမကောင်းတဲ့အကြံစီပဲရှိသည့်တွေ့ကြောင့်ဒီထိုပုဂ္ဂိုလ်မျိုးကိုဘာလို့ခေါ်လဲဒုတ်သီလဒါကြောင့်ဒုတ်သီလဆိုတာဖြည့်စည်အပ်ပြီးသောသီလရှိသူမကောင်းသောအလေးကျင့်ရှိသူလို့ဒီတန်းခေါ်တာဒါကြောင့်ဒုတ်သီလသာသီလလုံးဝပျက်စီးနေတဲ့ပုဂ္ဂိုလ်ကိုလေဒုတ်သီလလို့ခေါ်တဲ့ကာယကံမှုဝစီကံမှုမနောကံမှုတွေဘာမှမဆိုင်မကျေမကောင်းတဲ့အလေထားနဲ့ပဲရှင်သန်နေတဲ့ပုဂ္ဂိုလ်ကိုလေဘာလို့ခေါ်နော်ဒုတ်သီလနော်ဒီတန်းဖွင့်တယ်ဒုတုသီလဧတေတန်တိဒုတ်သီလဒုတိတန်သီလဧတေတန်တိဒုတ်သီလအထာကရကဒီတန်းဖွင့်တယ်ဥစ္စာကဒီမှာအထာကရပါဠိကိုရှေ့မှာရှားထားတယ်အလကားမြန်မာဒါကိုကြည့်ပြီးတော့မြန်မာပြန်နေတာဘာမှမထူးဟုတ်လားဒီပြိဿတ်တွေက အင်္ဂလိပ်စာကျွမ်းကျင်တဲ့ပုဂ္ဂိုလ်အင်္ဂလိပ်သတင်းစာထောင်ပြီးတဖိုက်နေအင်္ဂလိပ်စာမဖိုက်တဲ့ပုဂ္ဂိုလ်အဟုတ်မှန်နေတယ်အခုလည်းပဲပါဠိစာပဲကျွမ်းကျင်တဲ့ပုဂ္ဂိုလ်တဖိုက်ပြပေးရပုဂ္ဂိုလ်အဟုတ်မှန်နေကြတယ်အမှန်ကတော့ဘာသာပြန်ပေးနေတာပဲဟုတ်လားဒီတိုင်းပဲပြောရမှာပေါ့ဒါမဲ့ကိုတိုက်တဲ့ဘာသာကလည်းဘယ်သူနဲ့မှဆက်သွယ်လို့မရပြောလို့မရဖြစ်နေဥစဉ်မှာတဘာတွေဖြစ်နေတာနော်ကိုတိုက်ကတော့မဆိုင်သားတွေအမှ330လောက်ရှိတယ်ဘယ်ဘုန်းကြီးနဲ့မပြောလို့မရဘူးဟာတယောက်တည်းဖြစ်နေတယ်အဲ့လိုဖြစ်နေတာနော်တနာဘုခေါင်းလေတကောင်အထီးကျန်ဖြစ်နေတယ်ဟုတ်လားအစီညာတကောင်ရွက်လို့ပဲပြောရမလားတကုတ်ကိုပေါ့။ကံပဲရောက်တော့မှမသိဘူး။ကံဒုတ်တိလဆိုတဲ့စကားလုံးကအဲ့ဒီလိုဒုတ်တိလဆိုတဲ့တိလပြည့်စည်နေတဲ့ပုဂ္ဂိုလ်မကောင်းသာအလေးအကျင့်ရှိတဲ့ပုဂ္ဂိုလ်သဏ္ဍာန်မှာဖြစ်ပေါ်လာတဲ့အကုသိုလ်တရားမှန်သမျှသည်တိလနဲ့ပြည့်စုံတဲ့အခါကာလမှာဒါတွေဟာပါလေအကုန်လုံးကင်းသွားတယ်။ဒါကြောင့်ပုဂ္ဂိုလ်ဒုတိယရဲ့သဏ္ဍာန်မှာတိလပြည့်စုံပြီးဟဲ့ဆိုရင်ဒုတ်တိလဖြစ်မှာပါလေကင်းသွားပြီ။တော်ပြီ။နောက်တစ်ခါအပြည့်ကံသာဂုံနဲ့ပြည့်စုံခြင်းသည်တမ္ပတိရသာသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တရားကိုအပြည့်ရှိတဲ့ပုဂ္ဂိုလ်လို့ဘုရားသတ်မှတ်ပါတယ်။ဘယ်တော့မှသတ်မှတ်လို့မရဘူး။ဒါကြရပါလေ။တမ္ပတိရသာထိမှသွားပြီ။နောက်တစ်ခါနံပါတ်3ကိုနှုတ်စိတ်စင်ကြင်ရှင်ဖြင့်ရှုသူဉာဏ်အထင်ရှားသည့်ဥပါကာရာဒါကရပါလေ။ပြည့်စုပ္ပန်လို့ခေါ်တယ်။ဆိုတာကသီလပြည့်စုံနေတဲ့ပုဂ္ဂိုလ်တရားမှနှလုံးမသာမယားစတာဖြစ်ကုန်ဖြစ်တော့ဘူး။ဟုတ်လား။ဗါလေအမြဲတမ်းဝမ်းမြောက်နေ။ငါသည်ပင်နေပရက်ကစပြီးတော့ငါမှအပြည့်ကဲအောင်နေခဲ့တယ်။ကိုယ်တန်တဲ့မှာစင်ရသောသီလကိုအကြောင်းပြုပြီးတော့ဘယ်တော့မှမပါလဲစိတ်ဆင်းရဲမှုဆိုတာမဖြစ်ရဘူးနှလုံးပါရရှင်ပီတိသောမနတသီသာနဲ့ဖြစ်ပေါ်လာရတယ်ဒါကိုပါလို့ခေါ်တော့ဖလာပြည့်စုပ္ပန်လို့ခေါ်တယ်နောက်တခါဟိရိဩဒမတိပရထဏဤသာအကြောင်းပြုတဲ့ကဲသီလပြည့်စုံဖို့အတွက်အနိကဆုံးအကြောင်းတရားသည်ပါလဲဆိုရင်ဟိရိနဲ့ဩဒပါဟိရိကတော့သဘောပေါက်ပြီနော်မကောင်းမှုအကုသိုလ်ဒုစရိုက်ကိုပြုလုံရမှပြောဆိုရမှကြံစည်တွတ်တို့ရမှကိုရှက်တတ်တဲ့သဘောတရားကိုပါဠိစာမှာပါလဲဟိရိဩတ္တမဆိုတာကမကောင်းမှုအကုသိုလ်ဒုစရိုက်တရားတွေကိုပြုလုံရမှပြောဆိုရမှကြံစည်တွတ်တို့ရမှကိုကြောက်လန့်တဲ့သဘောတရားကိုဘာလို့ခေါ်နော်ဩတ္တပါဟုတ်လားဟိရိမျိုးအစဘယ်မျိုးခွဲမှာလဲ၁၀မျိုးဩတ္တပါမျိုးအစ၁၀မျိုးဟုတ်လားသူများအပတ်ကိုပတ်ရမှပါဏာတိပါဒအကုသိုလ်ဒုစရိုက်အမှုကိုကျူးလွန်ရမှာရှက်တတ်တာကိုပါဏာတိပါဒဟိရိလို့ခေါ်တယ်။သူမြတ်ဥစ္စာခိုးပြီးတော့အသက်ရှင်နေရမှာကိုရှက်တတ်တဲ့သဘောတရားပါလေ။အရိန္ဒရာဟိရိစသည်ဖြင့်ကာမေတုမိစ္ဆာစာရအမှုစသည်။သူမြတ်ကိုလညာပြောဆိုမှုမုသဝါဒစသည်။ဒီလိုမကောင်းတဲ့အကုသိုလ်ဒုစရိုက်၁၀ပါးကိုပြုလုပ်ပြောဆိုရမှာကိုပြုလုပ်ရမှာပြောဆိုရမှာကြံစည်တွေ့တွေ့ရမှာရှက်တတ်တဲ့သဘောတရားကိုဟိရိဩတ္တပစရာကတော့ကြောက်လိုက်တာပုဂ္ဂိုလ်ဒုတိယရဲ့ပန္နာမှာဟိရိဩတ္တပစတဲ့ဒီတရားနှစ်ပါးရှိနေရဲ့သူပုဂ္ဂိုလ်သည်ဒါလဲဘယ်တော့ခါမှာသီလကိုမချိုးဖောက်တော့ဘူးဟုတ်လားသီလကိုမချိုးဖောက်တော့ဘူးဟိရိဩတ္တပစကားပဲကာယဒုစရိုက်မကျွလွန်တော့ဘူးဘာလဲဝစီဒုစရိုက်မကျွလွန်တော့ဘူးမနောဒုစရိုက်ကိုလည်းမကျွလွန်တော့ဘူးအဘိဇ္ဇာပြဘာဒမိစ္ဆာဒိဋ္ဌိဖြစ်နေရင်တောင်မှသူများမသိတောင်မှဘာဖြစ်နေတောင်ကိုယ့်ကိုယ်ကိုယ်တော့သိတယ်ဟုတ်လားကိုယ်ကိုယ်တော့သိတယ်အဘိဓမ္မာအသိရှိတဲ့ပုဂ္ဂိုလ်ဟာငါ့တဏ္ဍာမှာအဘိဇ္ဇာဖြစ်နေတယ်။ဗျာပါဒဖြစ်နေမိစ္ဆာတည်းအကိရိယမြသူများစိတ်ကိုသိတဲ့ပရစိတ်တဝိဇ္ဇာနာဆိုတဲ့ဖယားယန္တာပုဂ္ဂိုလ်များရှိရင်ငါ့ကိုကဲ့ရကြမှာပဲ။ဟောကြောက်တယ်။အဲ့ဒီလိုဟိရိဩတ္တပါရှိနေတဲ့ပုဂ္ဂိုလ်တချို့ပုဂ္ဂိုလ်တွေကြပြန်တော့လေအတ္တနုဝါဒဘေးစတာရှိတယ်။ကိုယ့်ကိုယ်ကိုမကြင်မနက်ဆွဆွလိုက်တယ်နော်။မကောင်းတဲ့အကုသိုလ်ဒုစရိုက်နဲ့ငါတသိန်းလုံးအရှင်ကုံသွားတာပဲစသည်ဖြင့်ကိုယ့်ကိုယ်ကိုမကျေနပ်တဲ့ပုံစံမျိုးဖြစ်ရမှာကိုရှက်တက်လာတယ်ကိုယ့်ကိုယ်ကိုမကျေနပ်မှုဖြစ်ရမှာကိုကြောက်လန့်တတ်ရမယ်အဲ့ဒီဟိရိဩတ္တပဆိုတဲ့တရားသည်သီလဝန္တဖြစ်ရှင်ဤအနိကဆုံးအကြောင်းဒါကြောင့်သီလပြည့်စုံရှင်တဲ့ပုဂ္ဂိုလ်တရားအတွက်အဓိကပါအရေးကြီးနော်ဟိရိနဲ့ဩတ္တပဒါကိုလောကပါဠိတရားလို့ခေါ်တယ်လောကဤတဲ့မှာလူတိုင်းလူတိုင်းဟိရိနဲ့ဩတ္တပဒီတရားနှစ်ပါးကိုလုံးချုံစွာကျင့်သုံးနိုင်ကြမယ်ဆိုရင်လောကကြီးကတိတ်ငြိမ်းချမ်းမယ်တဲ့လောကပြည့်စုံနေကြတာဘာကြောင့်လဲဟိရိကြောင့်အဲအာဟိရိကကြောင့်အနောတ္တပကြောင့်ဟိရိဩတ္တပကင်းမြင်ရင်လောကကြီးပြည့်စုံကြဟိရိဩတ္တပအားကောင်းရင်လောကကြီးကဘာလဲစီပင်လာတယ်ဖွံ့ဖြိုးလာတယ်ဒါကြောင့်ဟိရိဩတ္တပသည်လူတိုင်းလူတိုင်းရဲ့ပန္နာမှာသီလပြည့်စုံခြင်းဤဘာလို့အနိကဆုံးအကြောင်းတရားအောက်ကတော့နောက်ကဆက်ရတယ်အချက်အကြောင်းရှိလျင်ဘာလဲဒီတရားနာရှင်စသောကိစ္စတွေကလည်းပဲသူဟာနဲ့သူဖြစ်ပေါ်လာတယ်။ဒါမဲ့တရားနာရှင်စတဲ့အကြောင်းတွေကတော့သီလပြည့်စုံခြင်းအကြောင်းထင်းမှာဘာအနေနဲ့သာပါနော်ဝေသောအကြောင်းအနေနဲ့ပါတယ်။ပဋ္ဌာထံအမိယသောအနိကဆုံးအကြောင်းတရားတွေပါတယ်။ဟိရိနဲ့ဩတ္တပါဒါကြောင့်ဟိရိဩတ္တပပတ်သက်ပြီးတော့သီလနဲ့ပတ်သက်တဲ့နေရာမှာဟိရိဩတ္တပပဋ္ဌာနာတဲ့သီလလူတိုင်းသူတိုင်းမှာပန္နာမှာရှိနေတဲ့သီလဆိုတဲ့ကုသိုလ်တရားဟာဟိရိဩတ္တပပဋ္ဌာနာရှက်တတ်တဲ့ ဟိရိကြောက်တတ်တဲ့ဩတပ္ပမကောင်းမှုအကုသိုလ်ဒုစရိုက်နဲ့ပတ်သက်ပြီးတော့ချက်တတ်တဲ့ဟိရိကြောက်တတ်တဲ့ဩတပ္ပဆိုတဲ့ဒီတရားနှစ်ပါးအကြောင်းတရားပြည့်စုံမှသာလျှင်သီလဆိုတာလုံခြုံပါတယ်လို့ပြောတာ။ gain ဒီခါမှာတို့ရှင်ပြေးလိုက်ရပြီ။နောက်တော့သီလနိသန္တကထာဟောဘက်မှာနံပါတ်1နဲ့3ပြီးသွားပြီလေကဗာမေရသီလသည်အဘယ်ကျိုးရှိသနည်းလာမလား gain အဲ့ဒီအတွက်ဆက်ဖတ်ပါသီလသည်အဝိပတိသာရလို့ခေါ်တယ်ဝိပတိသာရဆိုတာနှလုံးမသားမယဖြစ်တာကိုဝိပတိသာရအဝိပတိသာရဆိုတာနှလုံးမသားမယဖြစ်မှုကင်းသွားတဲ့ဆင်ပါလေအဝိပတိသာရသီလရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘေသောခါမှာဝိပတိသာရမဖြစ်ဘူးဆိုတာကိုအဝိပတိသာရလို့ဒီတိုင်းခေါ်တယ်နော်ဝိပတိသာရဆိုတာနှလုံးမသားမယပူပန်ခြင်းသဘောတရားအဝိပတိသာရဆိုတာနှလုံးမသားမယမှုကင်းသည့်အတွက်ကြောင့်ပါလေပီတိသောမနာသာဆိုတဲ့ဝမ်းမြောက်မှုသဘောတရားရှိမှာအပါရာနဲ့မပါရာမတူကမနာသွားတယ်အကမနာမသွားဘူးဒါနပေးတယ်အာရဏမပေးဘူးယူတယ်ဒါမျိုးပေါ့ရှိမှာနံပုတ်ရဲ့တခုမှာကရိယာပုတ်တခုရဲ့ရှိမှာအတော့အတော့ပါလာပြည့်စင်နောက်ကအ내ကိုပါလဲမြောင်းမြန်ယူရတယ်ဟုတ်လားဟေတုအကြောင်းရှိတယ်အဟေတုပါလဲအကြောင်းမရှိဘူးဒါမျိုးပေါ့နော်အဲ့ဒီပုံစံမျိုးကဲအဲ့တော့သီလဟာအဘေကျိုးရှိသည်နီးဆိုတာနဲ့ပတ်သက်သီလစတာကတော့စိုက်နှလုံးပါရခြင်းစားတော့များစွာသောအကျိုးရှိတဲ့တပါးတွေမဟုတ်ပါဘူးအကျိုးဘယ်လောက်ရှိလဲဆိုတာအများကြီးပဲအများကြီးပဲလို့ပြောရမယ်နောက်မှာသုတ်တန်တွေကအကုန်လုံးလာအောင်ပါကိုနော်အဲ့တော့သီလပြည့်စုံနေတဲ့ပုဂ္ဂိုလ်တယောက်ရဲ့သန္တာမှာစိုက်နှလုံးပါရခြင်းစားတော့အကျိုးများစွာရရှိနိုင်ပါတယ်မိမိစံကျင်သောသီလကိုစံကျင်တိုင်းစံကျင်တိုင်းငါဆောက်တည်ထားတဲ့သီလဟာဒီနေ့ရှင်တိမကြိုးမပေါက်မပြောင်းမကြားလေဘူးသေဘူးဆိုပြီးတော့ကိုယ်ကိုယ်ကိုစောက်တည်ထားတဲ့သီလကိုအကြောင်းပြုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ပေါ်တတ်တဲ့ကုသိုလ်သည်စိတ်နှလုံးရဲ့ပါရခြင်းဖြစ်သည့်အတွက်ကြောင့်သူ့ကိုပါဠိစာပေမှာပါလဲအဝိပရိသာရလို့ဒီတန်းခေါ်တယ်။ကဲအဲ့ဒီသီလအကျိုး၅ပါးနဲ့ပတ်သက်ပြီးတော့ပါရမရှိဥစွာအေကောင်တုပါဠိတော်မှာလာတဲ့သီလသုတ်တံအေကောင်တုသွားအားလုံးပင်ကြံရှိတော့စစ်တကြံရှိတယ်။ပင်စကနိဗ္ဗာန်ကဒီမှာသီလသုတ်တံကိုထုတ်ထားပါတယ်။ပင်စကနိဗ္ဗာန်ဆိုတာပါတယ်အင်္ဂါ၅ရှင်းနဲ့ပတ်သက်ပြီးတော့အသေးစိတ်ဖော်ပြထားတဲ့ပင်စကနိဗ္ဗာန်အဲ့ဒီထဲမှာသီလအကျိုးဘယ်နှပါဘုရားဟောတာတော့၅မျိုးဟောထားတယ်။ gain အလုံးဖတ်လိုက်ပါသီလလုံးရှင်းစွာစောက်တည်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာရရှိနိုင်သောသီလဝန္တအကျိုးတရား၅မျိုးကိုအလုံးဆက်ဖတ်ပါသီလအကျိုး၅ပါမသွားတဲ့အောင်ဒီမှာနည်းနည်းပြောရမယ်နံပါတ်3ရှင်းကတ်တယ်ဆိုတဲ့နေရာမှာညအကြည့်ဖြစ်နေညတချမ်းနဲ့ရေးရမယ်နော်အဲ့ဒီမှာနည်းနည်းတော့ပြန်ပြောမယ်ဘုရားရှင်ကဣတဘိတ်ကွေသီလဝါသီလသံပံတော်အပမာဒတိကရဏမန္တံဘောဝေခန္ဓာအတိကေစတိညမှာပြန်လို့ရှိရဲ့အဲ့ဒီသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာမိမိစောက်တည်ထားတဲ့သီလအပေါ်မှာမမေ့မလျော့အမြဲတမ်းပဋိယာတန်ယာတန်သူ့တန်တာမှာပါလေကောင်းတဲ့အကျိုးစီးပွားပဲတိုးတက်လာမယ်စေစဉ်များစွာရအောင်ဖို့ဆိုတာလေးပါလေသီလနဲ့ပြည့်စုံရတယ်လို့ပြောတယ်။ပရင်ကောင်းကြိုဆိုတဲ့ပြန့်နှံ့တဲ့စတာလေးပါလေသီလပြည့်စုံတဲ့ပုဂ္ဂိုလ်မှသာလျှင်ပရင်ကောင်းဆိုတာကြိုထွက်တယ်။သီလမပြည့်စုံတဲ့ပုဂ္ဂိုလ်အတွက်ပါလေပရင်ကောင်းမထွက်ဘူးအပုံနဲ့နေပြီးထွက်တယ်။၃ရှင်းကရာတွင်ပရိသတ်၌လို့ပြောထားတယ်ပရိသတ်ကိုဒီမှာအလုံး၄မျိုးပြထားတယ်တကယ်ကိုအာနာယာဓုပါဝါရှိတဲ့မင်းပြိတ္တအလေမာလေသီလရှိတဲ့ပုဂ္ဂိုလ်ကမျက်နှာမငြေရဘူးတဲ့နော်တကယ်ကိုလူလောကထဲမှာဇန်နိဇန်မြန်လို့ပတ်မှတ်ထားတဲ့နေရာမှာအိန္ဒိယနိုင်ငံလို့ဟုတ်လားဇန်နိဇန်မြန်ပေါ်ထင်ရှားတယ်အဲ့ဒီလိုဇန်မြန်လို့ဆိုတဲ့ပုံနာတွေပြိတ္တမျိုးရှိတဲ့နေရာမှာလည်းပဲသီလပြည့်စုံတဲ့ပုဂ္ဂိုလ်သည်မျက်နှာငြေเสียရမလိုဘူးတဲ့ပိုက်ဆန္ဒနာကျွန်းကိုကျွေးဝရှမ်းသာတဲ့ဂါပရိဆိုတဲ့သူကျွေးပြိတ္တတရေသူကျွေးပတ်ဝန်းကျင်မှာလည်းသီလရှိတဲ့ပုဂ္ဂိုလ်ကမျက်နှာငြေเสียရမလိုဘူးတဲ့ဝိသရတော်ဥပသင်္ကမတိအမေကူဘူးတော်လို့တရားပွင့်တယ်နောက်ဆုံး ญาณปัญญาရှိတယ်ကိုယ့်ထက်သီလသမားတွေပညာမြင့်မြတ်တဲ့တကယ်ယဟန်ပရိသတ်ဈာမလည်းပဲသီလရှိတဲ့တကာတွေကပါလေမျက်နှာငယ်စရာမရှိဘူးတဲ့ဟုတ်လားအဲ့မူပြီးတော့တခြားကိုရဲ့စာရိတ္တပြက်ပြားနေရင်တော့ယဟန်ပရိသတ်ထဲမှာမျက်နှာငယ်ဒီမှာပရိသတ်ဆိုတဲ့နေရာမင်းပရိသတ်စံမြင်တယ်ပါလေပုံတော်ပရိသတ်သရေသူကျွေးပိုက်ဆံတတ်ကျွေးပရိသတ်ပြီးမှပါလေကိုယ့်ထက်သီလသမားတွေပညာပြည့်စုံတဲ့ယဟန်ပရိသတ်မင်းပုံတော်သူကျွေးယဟန်ဆိုတဲ့ပရိသတ်အလှပေါင်းစုံရဲ့တွေ့ကြုံရတော့လေပရိသတ်လေးမှာမျက်နှာငယ်ချင်းမရှိဘူးပရိသတ်ဆိုတဲ့နေရာမှာဟိုမူမိတ်ပြီးတော့နေတဲ့ဟိုအယတ်သမားတို့ဘိန်းစားသမားတို့ပရိသတ်မှာမျက်နှာမငယ်ရဘူးလို့ဆိုတာမဟုတ်ဒီပရိသတ်ဒီဘာပရိသတ်ပြောတာတော့သူတော်ကောင်းပရိသတ်တွေနော်လောကမှာတကယ့်ကိုလူဘောလူဆိုတော့သတ်မှတ်ထားတဲ့ပရိသတ်ကြားမှာလေးပဲသီလရှိတဲ့ပုဂ္ဂိုလ်ကမျက်နှာငယ်เสียမလို့ဘူးလေသေသောအခါမတွင်မဝေသေးရဤကုသိုလ်ကံစသောကောင်းသောနမိတ်ခင်လာသောကြောင့်တွေ့ဝင်ရှင်စိတ်စေခြင်းမီကြည်လင်စွာသွေးရည်ဒါကအာသမုလောကလံကရောတိဆိုတဲ့ပါဠိကိုမြန်မာပြန်တတ်တာပေပြီးသောအခါသူဂရိတောသွားရဤကာယတဗိဒပရမရဏအပိုင်းသူဂရိတကံလောကဥပါပစ္စတိသူဂရိဆိုတဲ့စကားရကပါတဲ့သူဂတိဒုဂရိနှမျိုးရှိတယ်သီလနဲ့ပြည့်စုံသောပုဂ္ဂိုလ်ကသူဂရိဘုံသို့သွားတယ်သီလပြည့်စုံတဲ့ပုဂ္ဂိုလ်ကဒုဂရိဘုံသို့သွားတယ်ဒုဂရိဆိုတာငရဲတရိုက်ဆန်ပိတအသူရကေဒီလေးဘုံကိုဒုဂရိဘုံလို့ခေါ်တယ်လူပြေတော့နတ်ပြေ၆ထားတယ်ဘာလို့ခေါ်လဲသူဂရိဘုံသို့ခေါ်တယ်သီလပြည့်စုံသောပုဂ္ဂိုလ်တယောက်ဒီဟောဘက်ကဇန်တရားတွေကိုမရရှင်နေသီလပြည့်စုံရုံနဲ့တော့သူရောက်ရမယ်ဘုံဒီလူဘုံနတ်ပြေ၆ထားဒီကာမောသရသူဂတိကာမောသူဂတိ9ဘုံထဲမှာတဘုံဘုံမှာပဲသွားပြီးတော့ပရိသတ်နေနေရတယ်ဒါသီလပြည့်စုံရုံနဲ့ရရှိနိုင်သောအကျိုးတရားကိုမြတ်စွာဘုရားကအခုပါဠိတော်မှာပါဟောတော့သီလသုတ်တန်နေနဲ့ဟောတယ်ကဲနောက်တစ်ပိတ်ပါဠိတော့ဖတ်လိုက်တာကောင်းတယ်အာခင်ဟရသောပရိသတ်အာလုံးကိုယ့်အကိုပါဖတ်လိုက်တော့နော်အဲ့ဒီတစ်ပိုက်ပြည့်ရတာကျင်တော့တော့မယ်အာခင်ဟရသော၌မမတေ30ကိုအာခင်ခေယသုတ်ဆိုတာကမဆိုတာမေစီမာနိကေကိုခေါ်တဲ့မေစီမာနိကေမှာမူလပါဏာသာပါဠိတော်မေစီမာပါဏာသာပါဠိတော်ဩပရိပါဏာသာပါဠိတော်လို့ပါဠိတော်သုံးချမ်းရှိတဲ့နေ့မှာမတေဆိုတာကပါလေမူလပါဏာသာပါဠိတော်ကိုအတူကောင်းသင်္ကေတပြ39ကပါလေစာမျက်နှာပေတော့လေအာခင်ခေယသုတ်စိတ်တမှုထဲမှာမေစီမာနိကေပထမကျမ်းစာလို့ခေါ်တဲ့မူလပါဏာသာပါဠိတော်စာမျက်နှာ39အာခင်ခေယသုတ်မှာမြတ်စွာဘုရားကဒီသီလနဲ့ပြည့်စုံသောပုဂ္ဂိုလ်တရားရရှိနိုင်သောအကျိုးတရားအလုံးပဲမျိုးပြထားတော့စေသုံးမျိုးတည်တည်ဟောထားတယ်အဲ့ဒါကိုဒီထဲမှာအကုန်လုံးဖော်ပြထားတယ်အဲ့ဒီစေသုံးမျိုးထဲမှာတော်တော်များများကတော့ပရိသတ်တွေအလုံးသဘောပေါက်ပြီးသားပါနော်အဘိဓမ္မာလေ့လာပြီးဖြစ်တဲ့ပုဂ္ဂိုလ်ဆိုရင်ဒါရူပဆန်အရူပဆန်စသည်ကိုလည်းအကုန်လုံးသဘောပေါက်ပြီးသားဒါမဲ့နင်းနေကလေးကတော့ဒီမှာပြောเสียနောက်ထပ်5မိနစ်လောက်ပြောပြီးရင်ဒီအချိန်ရောပြီးမှာပါနော်အဲ့ဒီပိုက်ကိုအကန့်ခရသုံးနဲ့ပတ်သက်ပြီးတော့တိလပြည့်စုံသောပုဂ္ဂိုလ်တယောက်ရဲ့တန်တာမှာရရှိနိုင်တဲ့အကျိုးတရားတက်ကပရဟံသုံးဘောတို့သည်ချိန်ခံသောမျက်စိဖြင့်ကြည်ရှုခြင်းမေတ္တာပို့ခြင်းအလေးပြုခြင်းရှင်းမွန်ခံရခြင်းအလိုရှိလျက်တိလကိုကောင်းစွာဖြစ်ခြင်းရမည်အဲ့ဒါကတိလံသိနေရပေသဆံပိယစေလို့ခေါ်တာဟုတ်လားပိယစေသွားမဆောင်တဲ့ကိုယ်တန်တာမှာကိုကျင့်တိလပြည့်စုံရင်လူလေးရှိတယ်နိုင်လေးရှိတယ်ဟုတ်လား အဲ့ဒါကိုပါလေနံပါတ်1ဟုတ်လားအားလုံးအလေးပြုတယ်ချီးမွမ်းတယ်ဆိုခါမှာပါလေသူကိုရှိတ်ကဲနှိမ့်တယ်မြန်လို့လို့ပဲဒါကြောင့်သီလသည်ပါလေပိယစစ်တစ်မျိုးပဲဟုတ်လားဒါနာကလည်းပိယစစ်တစ်မျိုးသီလကလည်းပါလေပိယစစ်တစ်မျိုးလို့ဒီနေ့မှတ်နှိမ့်ကပါလေပြည့်စည်လတ်လာပါပေါမြခြင်းကိုအလိုရှိနေရန်လည်းပဲပါလေသီလကိုကောင်းစွာဖြစ်ကျင်ပါတဲ့နော်ပြည့်စည်လတ်လာပါပေါမြလျင်သီလဝရစေတော်ပဏိတိသစ္စေသီလဝရသီလနဲ့ပြည့်စုံသောပုဂ္ဂိုလ်တယောက်တည်းစေတော်ပဏိတိစိတ်ဤလိုလားတောင်းတမှုမှန်သမျှသည်သမိတ်စတိပါလေပြည့်စုံရတယ်ကိုယ်တဏ္ဍာမှာသီလပြည့်စုံလို့ရှိရဲ့လောက်သမျှအကြံစီတရားပါလေအောင်မြင်တယ်ဒါပေမဲ့ဒီနေရာမှာပြည့်စည်လတ်လာပါပေါ်မြခြင်းကိုအလိုရှိနေတာကလူသားတွေအတွက်အဓိကဒီမှာဟောတာတာရဟန်းတို့တွေအတွက်ပြည့်စည်လာလာပါပေါ်မြလို့လို့ဘုံကြည့်လို့လို့ဆိုပြီးတော့ဒီလိုရွေရှက်နဲ့ဖြစ်ကျင်တဲ့သီလကတော့ယုတ်ညံ့သွားပြီတဲ့နော်ဒီနေရာဖြစ်အဲ့ဒီမှာပြည့်စည်လာလာပါပေါ်မြပြီလို့ဒီအတွက်ကြောင့်ဒီမှာသီလဖြစ်ကျင်တာနဲ့ပတ်သက်ပြီးတော့ဒီမှာပါဠိတော်ထဲမှာဟောပိယဂါမိကမထေကြောင့်အထာဂရာထဲမှာတခုပါတယ်ပိယဂါမိကသာယွာမှာပဲပြောတယ်တော်ထဲမှာပါတယ်တပါးနဲ့နေရာမှာပြင်းတဲ့ရဟန်းတို့တပါးဘုံကြည့်ရှင်လွားလို့ပစ္စည်းလတ်လာပါပေါ်မြရှင်လို့ညာတို့တပတ်အကြောင်းကိုဒီမှာဖွင့်တတ်တယ်။ဘုန်းကြီးတွေအကြောင်းပြောရတာတိတ်တယ်မကောင်းဘူး။နောက်ထောင်နေတဲ့ဘုန်းကြီးတွေတို့ဒေါသထွက်မသေးချတယ်။ဒါပေမဲ့မတတ်နဲ့ဥစားထဲမှာပါလာမှကြိုလို့မှမရပြောရတော့မှာပဲ။ကြိုင်တဲ့အချိန်မှာတော့ပြောရရင်တော့ကဲပေါက်ခံရှင်ခံရမှာ။အခုကတော့တန်တဲ့တခုအနေနဲ့ပြောသွားမှာပဲဟုတ်လား။ဟောကတကယ်ဒူတန်ဆောက်တည်တဲ့ညာတပါသုတ်တန်ဒူတန်ဆောက်တည်တယ်။သုတ်တန်ဒူတန်ဆောက်တည်ရဆိုတော့တရားဓမ္မတွေကလည်းခေါင်းပွားတဲ့အကျင့်ကိုကျင့်တဲ့ယဟန်ဆိုလို့ရှိရင်ပါလေ။တိုက်ကိုကြည်ညိုကြတယ်ပေးသွားသွားစားစရာတောက်စရာပေါ်လိုက်တာဟုတ်လားလူစရာတန်းစရာကလည်းပဲဟာဟောရီကအကုန်လုံးကြောင်းကစားပြီးတော့လှူတန်းတယ်အဲ့ဒီသုတ်တန်တူတဲ့အစိတ်မှန်စောက်တည်တဲ့သီလနဲ့ပြည့်စုံအောင်ဒူတန်မှာစောက်တည်နေတဲ့ယဟန်တပါဘုန်းကြီးတာကိုအားကြပြီးတော့နောက်ယဟန်တပါဖြန့်လန့်ကနေဘုန်းကြီးရှင်တာဒီပုဂ္ဂိုလ်သုတ်တန်မှာနေလို့ဘုန်းကြီးတယ်ငါလည်းသုတ်တန်မှာတော့နေပြမယ်ပေါ့သူကတော့တကယ်သီလဖြစ်ကျင့်ဖို့အတွက်မဟုတ်ဘူးသူ့အမြင်ကသုတ်တန်တူတန်ကိုတကယ့်ကိုကြညာနာနာဖြစ်ကျင်တဲ့သီလဝန္တပုဂ္ဂိုလ်တပါးကိုလူကလည်းရှိတယ်၊နတ်ကလည်းရှိတယ်၊ကျင်ညိုလိုက်ကြတာတူတန်ကြတယ်။ဒီပုံကြည့်တဲ့ပုဂ္ဂိုလ်အားကြပြီးတော့သီလကိုတော့ဖြစ်ကျင်ဖို့မကြံဘူး။သူကသုတ်တန်မှာနေရင်ပါလေ။ပုံကြည့်တယ်ဒီလောက်ပဲအတိတရား။ပြည့်စစ်လာလာပါပေါ်မြရှင်တယ်ပေါ့သူက။ပေါ်မြရှင်လို့ဆိုပြီးသူလည်းပဲညဆိုဘာလို့တော့သုတ်တန်သွားပြီးတော့သုတ်တန်ဆိုင်မှာသွားပြီးတော့နေတာ။တော့သုတ်တန်ကတူတန်သွားဆောက်တယ်။အဲ့ဒါသူသွားပြီးတော့သုတ်တန်တူတန်ဆောက်တဲ့နေ့ကြာမှညမောင်ကြီးပြောစားရှိမှာဘာလာလဲဆိုတော့ဟိုကနမကြီးတကောင်လာတယ်နော်လားနမလည်းပဲသိမှာတော့မောင်နဲ့နာဟိုဟိုကခြုံစက်နာမှာနေပြီးတော့သူကနမတကောင်လာပြီအဲ့နေတာပေါ့အဲ့နေပြီးတော့အဲ့ဒီမှာစားတဲ့အစာကိုသူကအစမုံပြန်နေတဲ့သဘောရှိတယ်အဲ့ဒါသုတ်တန်တူတယ်စောက်တည်ဖို့မဟုတ်ဘူးသုတ်တန်မှာနေရင်သုတ်တန်မှာဇီရိုက်မှာနေရင်ဘုံကြည့်တယ်ဆိုတဲ့ရွေရှက်နဲ့သူကသွားတာတကယ်သီလဖြစ်ကျင်ဖို့သုတ်တန်တူတယ်မဖြစ်ဖြစ်အောင်အောင်မြန်စောက်တည်ဖို့ဆိုတဲ့ရွေရှက်ပါလားမပါဘူးဘုံကြည့်ရှင်လို့လိုက်လာပါပုံမြင်ရှင်လို့သွားတာအဲ့ဒီတညာလုံးသူအဲ့လိုအဲ့လိုမရတော့ဘူးဟိုကနမကြီးကညောင်းရဟိုဘက်လေဒီဘက်လေအကနာသုတ်တန်ကတရေတော့ငါလာပြီဒါမှမဟုတ်ယောဂဇုနိုင်တီကမျိုးသုတ်တန်ဆောင်နိုင်တီကမျိုးငါစိတ်ကိုသိလို့မျိုးဒုက္ခလာပေးလာတညာလုံးသူကမျိုးအဲ့လိုမရတော့ဘူးမှာပြဿနာအပြလို့မြန်အဲ့ဒါမနဲ့ကြမမိုးလင်းတဲ့ခါကြည့်တာဘယ်ဟုတ်မှာတရေမဟုတ်ဘူးဘာဖြစ်တော့နမကြီးတကောင်သူဟာသူအစာစားပြီးလို့မြန်တယ်အဲ့ဒီအကြောင်းအရာလေးကိုသူကပြန်ပြီးတော့ဒီမှာရေးထားတယ်အဲ့ဒီပစ္စည်းလတ်လာပါပေါ်မြခြင်းကိုအလိုရှိပြီးသီလကောင်းစွာဖြစ်ကျင့်ရမယ်ဆိုတာယဟန်တို့တို့အတွက်အဲ့လိုတော့မဟုတ်ဘူးနော်တကယ်ကဘုန်းကြီးရှင်လို့ဒီသွားပြီးတော့ဒူတန်ဆောက်တဲ့ပုံစံမျိုးတွေကြတဲ့အခါမှာဖခင်ကပါလေအမတန်မှဆက်ဆုပ်တယ်ဆိုတဲ့အကြောင်းဒူတန်ကနေဒေတာကြတဲ့အခါဥစဉ်တော့ပေါ်လာလိမ့်မယ်နော်အဲ့ဒါဒီမှာဘုသူဒ္ဓအနေနဲ့အခြေအပြင်ပိယဂါမိကမထေအကြောင်းဒီမှာထပ်ပြီးပြောသားတယ်ဒီလောက်ဆိုရင်နားတဲ့ဘုန်းကြီးတွေတည်းသိပါပြီဒီထဲကြေပြောရင်ကဲပေါက်ခံရမယ်မှာပြေသွားနော်နံပါတ်3သွားမယ်မိမိဟာပြည့်စုံလူသူတော့ကိုအကျိုးများစေလို့ရင်အလိုရှိနေရင်သီလကကောင်းစွာဖြစ်ကြပြီဒါကတော့မှန်တယ်ယဟန်ဖြစ်စေလူဖြစ်စေကိုယ့်ကိုယ်ကိုလူတန်းတဲ့ပုဂ္ဂိုလ်အကျိုးများလို့ရှိရင်ကာယကံရှင်ပုဂ္ဂိုလ်ကလည်းပါလေသီလကလုံရှင်ဖြစ်ကြပါတက္ခိဏဝိပယံကတုတ်တို့ကြတဲ့အခါမှာအကလုံးပါတယ်နော်အဲ့ဒီထဲမှာအလူဒါနတခုအာကံဘောအတွက်အလူခံပုဂ္ဂိုလ်ဖက်ကလည်းပါလေသီလဝန္တဖြစ်ရမယ်လူတဲ့ပုဂ္ဂိုလ်ကလည်းသီလဝန္တဖြစ်ရင်အဲ့ဒီအလူဒီပါလေဥပဒောဝိသုဒ္ဓိနှစ်ဖက်စင်ကြယ်တဲ့အာကောင်တဲ့အလူအလူခံပုဂ္ဂိုလ်ကသာစင်ကြယ်ပြီးတော့အလူဘဲပုဂ္ဂိုလ်ကမစင်ကြယ်ဘူးဆိုရင်လည်းနှစ်ဖက်မစင်တစ်ဖက်သာစင်ကြယ်အလူဘဲပုဂ္ဂိုလ်ကစင်ကြယ်တဲ့အလူခံပုဂ္ဂိုလ်ကမစင်ကြယ်ဘူးဆိုရင်လည်းပါလေဧကတောဝိသုဒ္ဓိတစ်ဖက်ပဲစင်ကြယ်တဲ့ဝေလာမပုံသားကြီးဘဝမှာတုန်းကကြည့်နော်အလူခံပုဂ္ဂိုလ်တွေဓမ္မရင်ချောင်းစီလမ်းနဲ့ရှိပြီးတော့ဓမ္မကျွေတဲ့အဲ့ဒီရောက်ရှိလာတော့သိမ့်နဲ့ပန့်နဲ့ရှိတော့အလူခံပုဂ္ဂိုလ်ထဲမှာသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်တည်းလေးမြတ်ပါခဲ့လို့ရှိရင်ဟောဒီကရမထိတာတဲ့ရေဟာ အောက်ကိုကြစေသတည်းလို့ဘုရားအလောင်းအဋ္ဌံကိတယ်ရေးကြလာမကြဘူးဘာဖြစ်လို့လဲအလူကပုဂ္ဂိုလ်ဖက်ကမစင်ကြည့်လို့ဒါပေမဲ့အပရစေနာပြက်သွားလာမပြက်ဘူးဘုရားအလောင်းဝေလာမပုံနာကြီးစိတ်ထဲမှာအပရစေရနာပြက်ရင်တိရဲ့ဥက္ကဋ္ဌကုသိုလ်မဖြစ်ဘူးဘာဖြစ်သမှာလဲတိရဲ့ဩမကကုသိုလ်ဖြစ်သွားမယ်တိရဲ့ဥက္ကဋ္ဌကုသိုလ်ဆိုတာကကိုယ်လောက်ထားတဲ့ကုသိုလ်နဲ့ပတ်သက်ပြီးတော့အကုသိုလ်မချင်ရဘူးဘာပဲချင်ရမှာနော်ကိုယ်တော်ပဲခြံရမယ်ငါဒီလောက်ဒီပစ္စည်းဥစ္စာကရင်နဲ့ချီပြီးတော့ကုန်ကြပြီးတော့လှူတန်းလိုက်တဲ့အထက်မှာကွာသီလဝန္တပုဂ္ဂိုလ်သီလရှိတဲ့ဘတယောက်မှမပါလိမ့်ရှင်ငါတို့သွားပါပြီကုန်လာပဲဖိုက်တင်တယ်ဆိုပြီးတော့စိတ်နှလုံးမသားမညာဖြစ်ဘာဖြစ်သမှာတော့တည့်ရဲ့ဥက္ကဋ္ဌဖြစ်သေးလားမဖြစ်တော့တည့်ရဲ့ဩမကတည့်ရဲ့ကုသိုလ်ဖြစ်စေကောင်းလို့တည့်ရဲ့ဩမကကုသိုလ်ကပရိသန်နဲ့ကြိုးပေးရင်တည့်ရဲ့ပရိသန်နဲ့ပေးလားမပေးဘူးတည့်ရဲ့ဥက္ကဋ္ဌကုသိုလ်မှပါလဲပရိသန်နဲ့ကြိုးကိုပေးရင်တည့်ရဲ့ပရိသန်တွေပရိသန်နဲ့ပညာနဲ့ပြည့်စုံတယ်လို့ခေါ်တာအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်အပရစေနာပြည့်ရင်ပရိသန်နဲ့ပညာဖြစ်မှာမလားမပါဘူးအလောဘအာရဒသတဲ့ဟိတ်နှပါနဲ့ပြည့်စုံနေပါလေဒွိဟိတ်အစင်လောက်ပဲဖြစ်မယ်နော်အခုဒီမှာအဓိကပြောချင်တာကဘာလဲမိမိဟာပြည့်စုံလူသူတို့ကိုအကျိုးများစေလျင်အလိုရှိလျင်ပါလေသီလကိုကောင်းစွာဖြစ်ကျင်ရမည်ဆိုတဲ့နေရာမှာအလူကပုဂ္ဂိုလ်ဖက်ကိုအဓိကသွားပြီးတော့ဟောလုံးလုံးမရဘူးနှစ်ဖက်ကိုချိန်ကြည့်ရမယ်အင်္ဂါ၅ချက်အင်္ဂါ၆တိုင်နဲ့ပြည့်စုံသောအလူဟောမှာပါလေတက္ကိနဝိမံကသုံးပါလားပါတယ်ထင်နော်လောဘဒေါသမောဟစသောဒီတရားတွေညီအောင်ကျင့်ရမယ်မကျင့်နိုင်ရင်လေပါအဲကျင့်ရမယ်မကျင့်ရင်လေပါလေကျင့်အောင်ကြိုးစားအားထုတ်ရမယ်စသည်ဖြင့်တက္ကိနဝိမံကသုံးမှာအသေးစိတ်အိတ်လို့ဖော်ပြထားတယ်ကဲဒီနေရာမှာတော့ပါမန်အပြင်ပြောပါမယ်မိမိအားပြည့်စုံလူတန်းတဲ့ပုဂ္ဂိုလ်ကိုအကျိုးများစေလိုလျင်အလိုရှိလျင်ပါလေကိုယ်အတန်တာမှာသီလဖြစ်စုံရမယ်ရန်တို့တပတ်အနေအပြန်လေးကိုယ့်ကိုလှူတဲ့တရားဓမ္မတွေအကျိုးများစေခြင်းလို့ရှိရင်ကိုယ်ကပါလေသီလလုံးရှင်အောင်ကျင့်ပြီးမှအလူခံအဲ့ဒါပါလေပို့ရအကျိုးရှိတယ်နံပါတ်၄မိမိကိုယ်ကိုအောက်မေ့သောဆွေမျိုးပြစ်တာတို့ကိုအကျိုးများစေလိုလျင်လေသီလကိုကောင်းစွာဖြစ်ကျင်ရမည်ဒါကအမျှတန်ပြည့်ဝတဲ့နေရာမှာအားလုံးကပါလေသီလပဋိဌာယဆိုတဲ့ဒီတပုတ်တွေနဲ့ပတ်သက်ပြီးတော့ဘုရားရှင်ကဖွင့်ဘုရားဟောတာကိုရှင်မဗုဒ္ဓကိုသာတုတ်တိုင်နဲ့တွေးပြီးတော့အကံခရသုံးနဲ့ဖွင့်ပြတာတဲ့မိမိကိုယ်ကိုအောက်မေ့သောဆွေမျိုးပြစ်တာဆိုတာကတခြားကိုပြောတာမဟုတ်ဘူးအမျှတန်ပြေဝေတဲ့အခါမှာတုတ်တန်တွေသွားပြီးတော့မိဖနဲ့ပတ်သက်ပြီးတော့အမျှတန်ပြေဝေတာတွေတခြားတခြားဆွေမျိုးတွေနဲ့ပတ်သက်ပြီးတော့အမျှတန်ပြေဝေတဲ့နေရာမှာကိုကဘာဖြစ်မှာတော့တီလာနဲ့ပြည့်စုံပြီးမှအမျှတန်ပြေဝေရတာလှူတန်းရတာဒီကိုရောက်စေရှင်သောကိုကိုကိုအာယုံပြုပြီးနေကြသောကိုကိုကိုအောက်မေ့ပြီးတော့တောင့်တနေကြသောဆွေမျိုးပြစ်တာတို့ကိုအမြတ်တမ်းပြေဝတဲ့နေရာမှာတိုက်ကိုအကျိုးများတယ်ကိုကသီလညှိုးနှွမ်းနေမယ်ဆိုလို့ရှိရင်ကိုပို့တဲ့အမြတ်မိတ္တာဒီပါလေအာမကောင်မှုညှိုးနှွမ်းနေတယ်ဒါကြောင့်ကိုသန္တမှာသီလနဲ့ပြည့်စုံအောင်ရှိဥစွာခံယူဆောက်တယ်အလှူတန်းလုပ်တဲ့အခါမှာလည်းသီလနဲ့ပြည့်စုံအောင်ဆောက်တယ်ပြီးမှလှူတန်းရတဲ့အတိပိုရွတ်ပိုရဲ့အကျိုးများသီလနဲ့ပြည့်စုံပြီးမှလှူတန်းနေရတဲ့ဒါနကောင်မှုကုသရဖို့ပါကအမြတ်တမ်းပြေဝေမှသာလျင်တကယ့်ကိုကိုရောက်စေရှင်နဲ့ပါလေဆွေမျိုးပြစ်တာဆိုပြည့်ပြည့်စုံရောက်တယ်ဒါကြတဲ့တိတော့ကုတ်တာသုတ်ထဲမှာအကုန်လုံးအသေးစိတ်နော်ဘုရားရှင်ဟောတာတဲ့နောက်တခါကုသိုလ်နဲ့ပြင်းရည်ရှင်ကာမဂုဏ်တို့နဲ့မွေးလျူရှင်ကိုပေးလျင်လေးပါလေသီလကိုဖြည့်ကျင်ပါဒါကတော့သိတွေ့ပါတယ်နောက်ကပါကြောက်လန့်ခြင်းကြောက်ဝေအာယံကိုပေးလို့လေသီလကိုကောင်းစွာဖြည့်ရမည်ဒါသီလဒီကုဏရုတ်တော့ဘုရားဘေရဝံသဟတိဆိုတဲ့ပါဠိကိုမြန်မာပြန်ထားတဲ့နာရုကပါလေရူပဇံကိုရလို့လျက်သီလကိုကောင်းစွာဖြင့်ကျင်ရမည်အာရူပဇံကိုရလို့လျက်သီလကိုကောင်းစွာဖြင့်ကျင်ရမည်စောစောကနားနေတဲ့အချိန်မှာတက္ကတုကလာမေးတယ်ဟုတ်လားသီလနဲ့ဒါတွေဒါတွေရနိုင်လားလို့မေးเสียရှိတယ်ဒီတော့ဥစဉ်ကပြောချင်တာကအကြောင်းမှာနိသာအကြောင်းဝေသာအကြောင်းဒီမျိုးရှိတော့နှစ်မျိုးရှိတယ်နိသာအကြောင်းဝေသာအကြောင်းဟုတ်လားဇန်တရားမတရားဖို့တရားကိုသီလနဲ့ဇန်တရားမတရားဖို့တော့ရနေချင်းအနိကဆုံးအကြောင်းမဟုတ်တော့လေပဲသူဒီပါလေဝေသာအကြောင်းဖြစ်ရတယ်အရှိပိုင်းမှာဥစဉ်တော့ပြောခဲ့ပြီသီလအတိဟုသောမြေ၌ရိုက်တည်၍မပါဘူးလားတမာရီအကျင့်ကိုပဲကျင့်ကျင့်ဝိပါဒနာအကျင့်ကိုပဲကျင့်ကျင့်သီလမပြည့်စုံဘဲနဲ့ကျင့်လို့အဲ့ဒီတမာရီဒီအမှန်တန်ဘူးသီလမပြည့်စုံဘဲနဲ့သီလအထင်သတိဥသောမြေမှာမရက်တည်ပြီးတော့ဝိပါဒနာကျင့်ကိုကျင့်တယ်လို့ကျင့်တယ်လို့ကျင့်ပါလေတရားထုမရဘူးဘာအရေးကြီးတော့သီလအတိဟုသောမြေပေါ်မှာရက်တည်ခိုင်ခိုင်မာမာရက်တည်ပြီးမှသာလျင်အထက်ကိုဆင်းနော်။ဩယာဟုလဝါရသုံးမှာဘုရားရှင်ကဆုံးမတဲ့အခါမှာယာဟုလာသီလဒီဟုသောဘုံပိမှန်ကိုတည်ဆောက်ပြီးမှဘာလို့ရအောင်နော်။တမာတိဘုံပိမှန်တည်ဆောက်။တမာတိဘုံပိမှန်တည်ဆောက်ပြီးမှနောက်တစ်ဆင့်ပါလေ။ပညာဒီဟုသောဘုံပိမှန်ကိုတည်ဆောက်။နော်။ဝိပါဒနာပညာသည်မဲ့ညာဖွညာကိုရဖို့အဓိကဆုံးကြောက်။ဒီဘက်ကတမနာဘာဝနာသည်စံတရားကိုရရှိဖို့အတွက်အဓိကဆုံးကြောက်။ ဒါပဲမဲ့အနိကဆုံးအကြောင်းဆိုပေမဲ့ဝေဒအကြောင်းဆိုတာရှိတယ်ပါအရေးကြီးဆုံးနော်သီလဝန္တဖြစ်ရမယ်သီလသည်ဝေဒအကြောင်းနိဗ္ဗာန်ကိုရဖို့အတွက်လည်းသီလသည်ဝေဒအကြောင်းသူမပါလို့မရဘူးဟုတ်လားသူ့အပေါ်မှာမှပါလဲနောက်ထပ်တဆင့်တက်ရမယ်နော်တိုက်ဆောက်ဒီထဲမှာအင်ဂျင်နီယာတွေအများကြီးပါတာပါပဲဟုတ်လားအောက်မှာဖောင်ဒေးရှင်းကအဓိကပါအရေးကြီးဆုံးနော်သီလဟာအရေးကြီးဆုံးနော်အဲ့တော့ပေးရောက်တော့မှလည်းမသိတော့ဟမ်အာရူပဇံအခွန်ရှိကိုအလုံးပါသွားပြီရူပဇံအရူပဇံသောတာပန်သဂရာဂံအနာဂံဟုတ်လားအလုံးသီလကောင်းစွာဖြစ်ကြံပြီးသီလဖြစ်ခြင်းအနာဂံဖြစ်နေတဲ့သဂရာဖြစ်နေတဲ့စသည်ဖြင့်မေခွန်းထုတ်เสียရတယ်အများကြီးပါတယ်ဒါမဲ့သီလနဲ့ကဲနေရမှာမလားမရဘူးသီလတည်ဟူသောအောက်မှာဖောင်ဒေးရှင်းပုံမှန်မှာနောက်တစ်ဆင့်သမာဓိပညာစသည်ကိုပွားများကြိုးကိုအားထုတ်မှသာလျှင်ဇန်နဲ့ပွားရင်ရူပဇံအရူပဇံရဲ့သူဟာသူအကောင်းဆုံးရူပဘုံအရူပဘုံရောက်သွားမယ်နော်အရိယာအဆင့်ကိုသွားတဲ့နေရာမှာလေဘာအရေးကြီးဆုံးသီလဆိုတဲ့မြေကြီးမှာရပ်တည်ပြီးမှသာလျှင်သွားမယ်ဒါကြောင့်အကင်ခေယတော့ကြတဲ့အခါမှာနိသအကြောင်းဝေသအကြောင်းလို့မခွဲဘူးအကြောင်းမှန်ရင်အလုံးဒီထဲမှာထည့်သွင်းရတယ်ဒါကြောင့်ဒီထဲမှာတကယ်ပြည့်စုံရှင်တဲ့အလုံးစုစုပေါင်းအကျိုးပင်တစ်ခုပြတော့စေသွင်းခုပြတယ်နော်အာသွေးခရညာဆိုတာအာသွေးတရားကုံသွားတယ်ဆိုကမဘာပြောတာလဲယဟန္တာပြောတာပုပ္ပေနိဝါသနုတ္တိဆိုတာဘာပြောတာလဲရှိဘဝကနေပြီးတော့ဖြစ်ခဲ့မှုတော့ဘုံဘဝတွေခန္ဓာအဆိုင်ကိုပြန်ပြီးတော့အောက်မေ့နိုင်တော့ဉာဏ်ကိုဘာလို့ခေါ်တော့ပုပ္ပေနိဝါသနုတ္တိဒိဗ္ဗစက္ခုဆိုတာနတ်တွေ့ပတာရစက္ခုကဲသောအပိတ်ပင်စိတ်တမရှိမြင်စွမ်းနိုင်တဲ့ဉာဏ်ကိုဒိဗ္ဗစက္ခုဉာဏ်ဒိဗ္ဗသောတဆိုတာကတော့အမတန်ဝေးလံတဲ့နေရာဌာနမှာပြောနေကြတဲ့ပုဂ္ဂိုလ်တွေရဲ့အတန်ကိုကြားတာဟုတ်လားဒိဗ္ဗသောတအပိညာလို့ခေါ်တာစေတောပရိယဆိုတာကပါတယ်သူတော်ဘာတို့ရဲ့စိတ်ကိုမိမိစိတ်ဖြင့်ပိုင်းခြားပြီးတိတိတာကိုစေတောပရိယပညာလို့ခေါ်တယ်အဋ္ဌိဝိဒဆိုတာကခန္ဓာကိုတကောကနေခန္ဓာကိုနှစ်ကိုသုံးကိုစသည်ဖြင့်အဲ့ဒီလိုတကောဖန်ဆင်းခြင်းဆိုတဲ့သဘောတရားကိုအဲ့ဒီဝိဒပညာအဲ့ဒီပုပ္ပေနိဝါသနုတ္တိဉာဏ်ကိုလိုချင်တဲ့ပုဂ္ဂိုလ်လည်းပဲသီလဆိုတဲ့ပုံပိမှန်ပေါ်မှာတိဆောက်ပြီးမှနောက်ထပ်ပါလဲဆက်ပြီးပွားများကြိုးကုန်ဒိဗ္ဗစက္ခုပညာရရှင်လဲဒီတိုင်းပဲဒိဗ္ဗဒိဗ္ဗသောတာစသောဒီအပညာ၅ပါးကိုရရှင်တဲ့ပုဂ္ဂိုလ်ကလည်းပဲရှိဥစွာပါအကြောင်းတရားခင်ရမှာတော့သီလဆိုတဲ့အကြောင်းတရားခင်ရသီလဒီဟုသောအောင်နေရှင်ချပြီးမှသာလေဒီဘက်ကသမာဓိပညာကိုမွေးပါနောက်ဆုံးရဟန္တာဖြစ်ရှင်လည်းပဲသီလနဲ့ကံလို့ရပါမလားမရဘူးဒါကြောင့်မစ္စမပါဏာသအကင်ခရတော့ကြတဲ့အခါမှာသီလကိုအကြောင်းခံပြီးတော့ရရှိနိုင်တော့အကျိုးတရားအလုံးပဲနပါပြတော့ဆယ်သုံးပါကံနောက်မှန်ကိုသွားလို့မရတော့ဘူးဒီကနဲ့သီလသောမနာတုတ်ကလာအောင်မယ်နော်အဲ့ဒါနောက်တစ်ချိန်ကြမှသွားမယ်ကံဒီလောက်နဲ့ပဲဒီတတိယအချိန်ကိုနင်းကုန်ရှုပ်ရအောင်ဣဒံမေပုံညာနိဗ္ဗာန်တ္တပစ္စယောပစ္စယောဩတုတပည့်တော်တို့သည်ဗုဒ္ဓမြတ်စွာသာသနာနှင့်ကြုံကြိတ်မှသာရရှိနိုင်သောမြတ်ဗုဒ္ဓဤအတိညာတရားများကိုရရှိနိုင်ရန်ရည်စိတ်သင်၍ဝိသုဒ္ဓိမေမေနံကိုဖွင့်လိုက်လျက်ကျိုးစားအားထုတ်ရသောဤကုသိုလ်ကောင်းမှုအကြောင်းစုသည်ဒုက္ခခတ်သိရှုံညင်ရမှညံ့နေပါသောမရောက်ရအောင်ပို့ဆောင်နိုင်သည်ဖြစ်ပါစေတည်းသာဓုသာဓုသာဓု